The Voice of America in Burmese.
မင်္ဂလာပါရှင်ပြည်ဦးအမေရိကန်တန်ရဲ့2019ခုနှစ်မလ5ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ယူပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းတွေကိုမျက်လောက်နဲ့ကျွန်တော်ကြော်ကြသိမ်းပြောပြမှာပါ။သမ္မတဒေါ်နယ်ထရမ့်နဲ့ပတ်သက်ပြီးကြေကြဲနယ်စုံစမ်းစစ်ဆေးမှုတစ်ခုကိုဒီမိုကရက်လွှတ်တော်အမတ်တွေတင်းလာနေမှာစားလိုက်ကြပါတယ်။အိန္ဒိယကိုပေးထားတဲ့ကွန်ဒွေးဆန်ရအထူးအခွင့်အရေးကိုအမေရိကန်ကပြန်ရုပ်သိမ်းတော့မှာဖြစ်ပါတယ်။လူ44ဦးကိုပါကစ္စတန်ကဖမ်းလိုက်တာမှာပြီးခဲ့တဲ့လကက်ရှမီးယားဘုံခွဲလက်တယ်လို့ဆွဆွဲထားတဲ့အဖွဲ့ကခေါင်းဆောင်ရဲ့ဆွေမျိုးရင်းချာနှစ်ဦးလည်းပါပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့အထူးတန်းတွေကိုလည်းပြရပါမယ်ခင်ဗျာ။
ဒီကနေ့ညပိုင်းသတင်းစာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့2016ရွေးကောက်ပွဲမှာသမ္မတရဲ့စီယုံရေးအဖွဲ့နဲ့ရုရှားတို့ကြားဆက်သွယ်မှုရှိမရှိနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေအကြောင်းစုံစမ်းစစ်ဆေးမဲ့အစီအစဉ်မှာပူးပေါင်းဆောင်ရွက်မယ်လို့သမ္မတထရမ့်ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွေမနေ့ညပိုင်းကတိုက်ပွဲတွေကြောင့်စစ်ဘေးလွတ်ရာထွက်ပြေးရတဲ့သူပေါင်း2500ဝန်းကျင်ရှိပါတယ်
။ကျွန်တော်တို့ကလည်းမနေ့မိုးလင်းတာနဲ့အကုန်မော်ရော်မော်ရော်သားတရားကြီးလူကြီး1000ကျော်လောက်ခွင့်ဆင်းမခဲ့မှာပါကျွန်တော်တို့ကလည်းပြည်သူရောသိရောမှလူတရားမှမကျေမှုကြ
။ရခိုင်စစ်ဘေးရှောင်တူဦးလည်းဖြစ်မကြိုက်ခင်ကမှကြေးရွာအုပ်ချုပ်မှုတာဝန်ကနှုတ်ထွက်လိုက်သူလည်းဖြစ်သူရဲ့တရားရဲ့ပြောပြချက်နဲ့အတူထုတ်လင်းမှာပါ။တနိုင်ငံလုံးပြည်ရစာချုပ် NCA လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်တွေရဲ့ငြိမ်းချမ်းရေးဦးဆောင်အဖွဲ့စီဝေးအဖွဲ့မင်ခွန်းထဲမှာအဖွဲ့ခေါင်းဆောင်ကမူလ NCA ရည်မှန်ချက်လမ်းကြောင်းကတွေ့ဖယ်နေတဲ့အကြောင်းကိုလည်းထည့်ပြောသွားခဲ့ပါတယ်။ဒီလိုအစီအစဉ်တွေကိုကြားကြရမှာဖြစ်ပါတယ်ဒုတိယပိုင်းမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေးလိုက်ထုတ်လွှင့်ချက်ရှိပါတယ်ရှင်အခုရင်းဆုံးတော့အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့နန်းလောင်တို့ကြောပြပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွဲစီဝင်ကာလအတွင်းလှုပ်ဆောင်ချက်တွေအပေါ်ကျေပန်းနဲ့စုံစမ်းစစ်ဆေးမှုတစ်ခုကိုအောက်လူတော်ဒီမိုကရက်အမတ်တွေတင်းလာနေကစတင်လိုက်ကြပါတယ်အဲ့ဒီထဲမှာသမ္မတရဲ့စီးပွားရေးလုပ်ငန်းတွေအုပ်ချုပ်ရေးအာဏာလွှဲပြောင်းရယူခဲ့တာနဲ့ပတ်သက်တာသူ့အပေါ်စုံစမ်းစစ်ဆေးမှုကိုဟန်တားဖို့တရားရေးပိုင်းမှာဝင်ရောက်နှောက်ယှက်တာမျိုးရှိမရှိစတဲ့ကိစ္စတွေပေါ်ဝင်ပါတယ်။အမေရိကန်ရဲ့45%မြောက်သမ္မတဖြစ်တဲ့ဒေါ်နယ်ထရမ့်နဲ့ဆက်ဆက်ပတ်သက်တဲ့ဖြစ်ရပ်အများပြားကိုမှတ်တမ်းတင်ထားတဲ့အထောက်အထားတွေကိုသတင်းနဲ့ပတ်တင်ပြပို့ဖို့သမ္မတထရမ့်နဲ့ဆက်ဆက်နေတဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်း80ခုစီကိုအောက်လူတော်တရားရေးကော်မတီကစာပေးပို့တောင်းဆိုထားပါတယ်။တရားရေးပိုင်းကိုဝင်ရောက်နှောက်ယှက်တဲ့ဆိုရနဲ့ဆိုင်တဲ့ဆွေးဆွဲချက်တွေကတော့မကနှစ်နှစ်တာသမ္မတတန်းတွင်အချင်းပြချစားမှုအလွဲသုံးစားမှုတွေရှိမရှိဆိုတာကိုပါစုံစမ်းစစ်ဆေးမှာဖြစ်တယ်လို့တရားရေးကော်မတီကပြောပါတယ်။သမ္မတထရမ့်ကတော့သူ့ရဲ့မဲဆွယ်စီရင်ရေးမှာရုရှားနဲ့ချိတ်ဆက်ခဲ့တာမရှိတယ်လို့သမ္မတတန်းတွင်မှာမမှန်မကန်လှုပ်ဆောင်တာမရှိဘူးလို့တောက်လျှောက်ညင်းဆိုထားပါတယ်
။တရုတ်နိုင်ငံရဲ့အာဏာနေတဲ့စီးပွားရေးကိုတွန်းအားပေးဖို့ဒီနှစ်အတွင်းလုပ်မဲ့အစီအစဉ်တစ်ထပ်မှာအခွန်ဖြတ်တောက်တာနဲ့ကာကွယ်ရေးဘက်မှပို့ပြီးတုံ့ဆွဲဖို့ဆိုတာတွေပါဝင်ပါတယ်။ပြည်ချင်းမျိုးတော်မှဒီကနေ့စတင်ကျင်းပတဲ့အမျိုးသားပြည်သူ့ကွန်ဂရက် NPC လို့ခေါ်တဲ့လွတ်တော်အစည်းအဝေးအဖွဲ့မင်ခွန်မှာအဲ့ဒီအစီအစဉ်တွေကိုဝန်ကြီးလီကတ်ချင်းကကြေညာတော်တာပါ။ဒီနှစ်အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကို600ခိုင်နှုန်းကနေ 6.5 ရခိုင်နှုန်းအထိရဖို့မူဝါဒချမှတ်သူတွေကရည်မှန်းထားတယ်လို့ဝန်ကြီးချုပ်လီကတ်လွတ်တော်အမတ်တွေကပြောပါရယ်။အဲ့ဒီတိုးတက်မှုနှုန်းရည်မှန်းထားချက်ဟာပြည်ကနေ့ကရည်မှန်းခဲ့တဲ့ 6.5 ရခိုင်နှုန်းအောက်အနည်းငယ်လျော့ပါရယ်။ကမ္ဘာမှာဒုတိယစီးပွားရေးအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့2018ခုနှစ်တရဝင်းတိုးတက်မှုနှုန်းက6.6 ရခိုင်နှုန်းမှာဒါအပြင်နေပေါင်း30နေပါအတွင်အနိုင်ဆုံးဖြစ်ပြီးပြည်တွင်းပြည်ပမှာဝယ်လို့အားကြတာအမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲအပြင်းထန်ဖြစ်နေတာတွေကြောင့်တိုးတက်မှုနှုန်းကျသွားတာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းကြီးတွေကပိတ်ဆောင်ရမယ့်အခွင့်အရေးနဲ့ထည့်ဝင်ရမယ့်လူမှုဖူလုံရေးရမုံငွေတွေကိုဒေါ်လာဘီလျံ300နေပါရှော့ချပေးမှာဖြစ်တယ်လို့ကုန်ထုတ်လုပ်ရေးကဏ္ဍအတွက်ကုန်စည်နဲ့ဝန်ဆောင်မှုအခွင့်ကို16ရခိုင်နှုန်းကနေ73ရခိုင်နှုန်းထိရှော့ချပေးမယ်လို့လည်းကွန်ကြီးချုပ်လီကပြောပါတယ်။ဒီတော်တွင်းမှာပဲဒီနှစ်အတွက်စီးအသုံးစရိတ်ကို9.5ရခိုင်နှုန်းတိုးမြှင့်ပြီးတော့ဒေါ်လာ190ဘီလျံ30ဖို့တရုတ်ဆိုရက်ကအတည်ပြုလိုက်ပြီးဖြစ်ပါတယ်
။အမေရိကန်ဒေါ်လာ 5.6 ဘီလျံထိတန်ဖိုးရှိတဲ့တင်သွင်းကုန်တွေပေါ်အခွင့်ကင်းလုပ်ခွင့်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးကိုအမေရိကန်ကပြန်ရုံသိမ်းတော့မယ်ဆိုတာအိန္ဒိယနိုင်ငံကိုရိုက်ခတ်မှုရှိမှာမဟုတ်ဘူးလို့အိန္ဒိယဘက်ကတုံ့ပြန်ပြောဆိုပါတယ်။အိန္ဒိယအနေနဲ့သူတို့ရဲ့ဈေးကွက်တွေကိုမျှတပြီးကြိုးကြောင်းစီလျော်တဲ့ဝင်ခွင့်မျိုးအမေရိကန်ကိုပေးမယ်ဆိုတာအာမခံချက်ပေးမထားဘူးလို့လည်းဆိုပါတယ်။ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးပေးထားတဲ့အစီအစဉ်ကနေအိန္ဒိယကိုဖယ်ရှားဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ယူကိုသမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားပါတယ်။ဖွံ့ဖြိုးဆဲနိုင်ငံ120လောက်ကတင်သွင်းကုန်တွေပေါ်အကောက်ခွန်လျှော့ပေါ်ပေးထားတဲ့အထူးထူးအခွင့်အရေး GSP အရအကျိုးကျေးဇူးခံစားရတဲ့နိုင်ငံတွေထဲ2019ခုနှစ်မှာအိန္ဒိယကအများဆုံးဖြစ်ပါတယ်။အထူးအခွင့်အရေးအရအကောက်ခွန်ကင်းလွတ်ခွင့်ပေးထားတဲ့တင်သွင်းကုန်တန်ဖိုးဟာဒေါ်လာ 5.6 ဘီလီယံအထိဆိုပေမဲ့ India ni nak dikejar jangan ni aga dollar pentia kuzeh tipe si elu India kuda yang wujud ni anuk warawan aga New Delhi ni ramah dinau bego biobare dah ha ni 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 le le pesi elu le wujud anuk warawan aga biobare Amerika ni aku sumpah sejauh Amerika aku bersiri bo India aga letup piambi aga kong tuca mama hobi lu le wujud warawan aga biobare
Dollar billion yabamias or Tanya Shire Combi Report Kunto come at season or song tapo. The young American jazz swinging near Amele Melo, American and Taiwanji, Mike Pompioga, a common the Borane Piola Pare. The young American jazz, Kongwe, Sanya the Botuni Chat the Kuha, Lina Mushiang, Losson and Nate the Botuni Chat Piaba Melo, Iowa Pinema, Leather Marigo, Wuni Pompioga Piobare. Eddie Leather Mariha, American the Yokongwe in Yam Pamuma, a tea Nathan to Ripare. When you bomb yoga, the yoga so in it as you got the drigo when you quit by abame, line out on low sound 9 days in a drigo, pandita nilamu general low jabame, the ball to nicha back Greek word drigo, line out low sounds in me, nilamu mababu swing out at the ball to nicha the coup, not at Sayasarantuku, lemma to lida, pama to lamam hopu, look your valet. American Sabio ye took only about yoga, conne docha tarago, chaching yapipo, the mnato and trauma diogo, down so like ye, now dear mabe, when you bomb yoga, I will have you to araba. กงเวยสายันเป็ดตะบอตุนิเฉ่ตะยะมาปาเมอะเต้ไส้อะเฉ่ตวยโกอะช้อตะเปียวสู่จะโบตะมะทรัมป์เนี่ยเตียวตะมะชิจิงบิงโนไทตี้อีซีเวมาร์ชลา
29
ไลโดมีเตอร์สกูกิโลเฮิรตซ์ 15.5 ตรงนี้ไลโดมีเตอร์ 92.5 กิโลเฮิรตซ์ 32.5 เนี่ยปฐมนายกเว้ยมาไล่ละมีเตอร์ 190 กิโลเฮิรตซ์ 15.5 ตรงนี้ทุ่นลื่นไปในบาร์เลยครับยูเรเนียมอิงกันญาเปดเรื่องนี้กูได้ยัดสลับตัวเปียนี่บาร์เลยปากีสถานอาวัยรีก็ดูอเมียเปียกูบันสิไล่ได้ที่อินเดียบังเกชมีเนี่ยมาปีกเรลากาเดกันปุ้งพ่อควยมุ่ยเล็ดเด็ดที่อินเดียกาสุสวยทาร์เร စစ်သွေးကြောအဖွဲ့ခေါင်းဆောင်ရဲ့မိသားစုဝင်နှုတ်လည်းပါဝင်ပါတယ်ဂျိုတင်ကာကိုရဲ့ထိမ့်သိမ်မှုအဖြစ်ဖမ်းဆီးလိုက်သူ၄၄ယောက်ထဲမှာဂျာယက်စ်အီမိုဟာမက်စစ်သွေးကြောအဖွဲ့ရဲ့ခေါင်းဆောင်မာဆူဒ်အဇာနဲ့ညီကိုတော်ဆက်သူမဖတီအဗ်ဒူရာအူဖ်လည်းပါတယ်လို့ပါကစ္စတန်ပြည်ထောင်စုအင်အားနီမှပြောပါတယ်အဇာရဲ့နောက်ထပ်အနီးကပ်ဆွေမျိုးတူဖြစ်သူဟမ်မက်အဇာကိုလည်းဖမ ဖက်ကပစ်ချရဲ့ လို့ အပြန်အလှန် ပြောထားတယ် ရှိပါတယ် ပုံခွဲတိုက်ခိုက် ပြီးတဲ့ နောက်ပိုင်း နိုင်ငံ နယ်စပ်မှာ ရုံးဝင်းစံခတ် အခြေအနေတွေ ဖြစ်ခဲ့သလို ကုန်သွယ်ရေးနဲ့ ခီးတော်လာရေးတွေမှာလည်း အကြက်တက်ဆိုက်ကုန်ပါတယ် ပြီးခဲ့တဲ့ ရက်နီးငယ်အတွင်းမှာတော့ တင်းမာမှု ပြေလျော့လာပြီး ဖြစ်ပါတယ် နိုဝင်ဘာ 30 ကကက်ရှ်မီးယားဒေသမှာ တိကျောက်ခွဲထွက်ရေးဝါဒီတွေရဲ့ လက်နက်ကင်ပုံကံမှု နောက်ပိုင်းကလေးကဆိုရင် ဖေဖော်ဝါရီလက ဘုံခွဲတိုက်ခိုက်မှုဟာ အိန္ဒိယပိုင်ကက်ရှ်မီးယားဘက်ခြမ်းမှာ လူသေဆုံးမှုအများဆုံးတိုက်ခိုက်မှုဖြစ်ပါတယ်
ဂျာမနီနိုင်ငံမှာအစ္စလာမစ်ဂျာမနီနိုင်ငံမှာအစ္စလာမ်အစွန်းရောက်ဝါဒီလုပ်ရတဲ့ခုအဖြစ်ဘုံခွဲတိုက်ခိုက်ဖို့ကြံစီမှုနဲ့ရုရှားနိုင်ငံသားတအူကိုဆွဲချက်တင်လိုက်တယ်လို့ဂျာမန်အစိုးရရှင်းနေရိတ်ကအင်္ဂါနေ့မှာပြောပါရယ်ဂျာမနီမှာတိုက်ခိုက်ဖို့ကြံစီမှုမှာပူပေါင်းပါဝင်သူတအူကတော့ပြင်သစ်မှာတီးခြားတိုက်ခိုက်မှုတစ်ခုလုပ်ဖို့ကြံစီမှုပါဝင်ပတ်သက်မှုနဲ့ပြ မယ်အဲ့ဒီလိုတက်ခတ်မဲ့အစည်းအဝေးကိုသတိမပြုခံမိဘူးလို့ဂျာမနီအစိုးရရှင်တွေကပြောဖူပါတယ်ပုဂ္ဂိုလ်ရဲ့အချက်လက်ကာကွယ်ရေးဆိုင်ရာဂျာမနီဥပဒေအရအသက်30တနှစ်အရွယ်မက်ကိုမက်အာစီလီလို့ဖော်ပြထောက်ပြန်ပေးသူကိုပြည်ခရက်နဲ့အော်ဂိုလာကဖမ်းဆီးခဲ့တာပါအကြမ်းဖက်လို့ရတဲ့ဖောက်ခွဲမှုပြင်းစင်မှုဆိုင်ရာဆွဲချက်တွေနဲ့ဘာလင်မြို့တော်ကတရားရုံးတစ်ခုမှာသူကိုဆွဲချက်တင်ထားတာပါအရေးအတွက်မနေလာဘူးဆိုပေမဲ့ဘလောက်လို့အထူးကြပြောမထားတဲ့ TATP လို့ခေါ်တဲ့ဖောက်ခွဲရဲ့ပစ္စည်းတွေကိုဘာလင်မြို့ကသူ့အိမ်ခန်းမှာ2016ခုနှစ်အောက်တိုဘာလကတိုးလောင်းထားခဲ့တယ်လို့သူကိုဆွဆွဲထားပါတယ်အဲ့ဒီဖောက်ခွဲရဲ့ပစ္စည်းတွေနဲ့ဂျာမနီမှာတိုက်ခတ်မှုတစ်ခုလုပ်ဖို့ Climate B ဆိုတဲ့ပူပေါင်းကြံစည်သူနဲ့စီစဉ်ခဲ့တာလို့လည်းဆွဆွဲထားပါတယ်
စီရီးယားနိုင်ငံရှိမြောက်ဝင်းမှာရှိတဲ့ဘဂူးစတီဝါကနေ IS အစိုးရအဖွဲ့ဝင်လက်နက်ကင်တွေနဲ့မိသားစုဝင်ရာပေါင်းများစွာထွက်ပြေးသွားကြပါပြီ။ IS အကြမ်းဖက်အဖွဲ့ကအစ္စလာမစ်နိုင်ငံတော်ဖြစ်သူဘာသာကြေညာထားတဲ့ဒေသတွေကနောက်ဆုံးနေရာလေးကိုအမေရိကန်ကျောရုံးနောက်ခံယူတပ်ဖွဲ့တွေကဝန်းရံတိုက်ခိုက်နေတာခဏရပ်ထားတဲ့အချိန်ထွက်ပြေးသွားကြတာပါ။အဲဒီလိုထွက်ပြေးသွားကြပြီဆိုတော့စီရီးယားဒီမိုကရက်တစ်တပ်ဖွဲ့ကာဒစ်ပြည်သူစစ်တွေနဲ့လူ့အခွင့်အရေးစောင့်ကြည့်နေလာသူတွေအားလုံးကအတည်ပြုပေမဲ့ထွက်ပြေးသွားတဲ့လက်နက်ကင်တွေအရသာအခြေအတွက်ကတော့ကွဲပြားနေပါတယ်။
ကိုရီးယားကျွမ်းဆင်မနျူကလီးယားလုံးဝကင်းရှင်းရေးကြိုးပမ်းတဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကသူတို့ရဲ့နှစ်ပတ်လည်ပူရဲစီရေးလေ့ကျင့်မှုကြီးတွေကိုနှစ်နှစ်သာရန်နာလိုက်ကြောင်းကြေညာပါတယ်။စီရေးလေ့ကျင့်မှုကိုအခုလိုရန်နာလိုက်တာဟာအမေရိကန်အစိုးရအတွက်ဒေါ်လာတန်ပေါင်းရာနဲ့ချီအကုန်ကြတက်တာသွားစေတယ်လို့သမ္မတထရမ့်ကပြောပါတယ်။စီရေးလေ့ကျင့်မှုကုန်ကျစရိတ်တွေကိုအမေရိကန်အစိုးရကပြန်ရတာမဟုတ်ပါဘူး။ဒီလိုရကြောင်းမြောက်ကိုရီးယားနဲ့တင်းမာမှုတွေပြေလျော့သွားစေတယ်လို့လည်းသမ္မတထရမ့်က Twitter မှာရေးပါတယ်။ပူရဲစီရေးလေ့ကျင့်မှုတွေရန်နာဖို့အခုလိုကြေညာလိုက်တာဟာပြီးခဲ့တဲ့လကဗီယက်နမ်နိုင်ငံဟနွိုင်းမှာသမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးမအောင်မြင်တဲ့ဆွေးနွေးပွဲနဲ့ဆက်ဆံမှုရှိသလားဆိုတာကတော့ရှင်းရှင်းလေးလေးမရှိပါဘူး
။ Stem Cell လို့ခေါ်တဲ့ပင်မကလစီကိုအစားထိုးကူတာပြီး ARV ဆေးစားတာကိုလည်းရပ်လိုက်ပြီးတဲ့နောက် AIDS ရောဂါဖြစ်စေနိုင်တဲ့ HIV ရောဂါပိုးရှိတဲ့လက္ခဏာလုံးဝမတွေ့ရတော့တဲ့ HIV ရောဂါပိုးကူးစက်ခံခဲ့ရသူတူနဲ့ပတ်သက်ပြီးဒီကနေ့ညီလာခံတစ်ခုမှသူတည်တည်တင်ပြဖို့ရှိပါတယ်။အခုကူးသောမှုဖြစ်ရဟာဒုတိယမြောက်တည်လာရတဲ့ဖြစ်ရပါHIV ရောဂါပိုးကူးစက်ခံထားရသူတွေကိုပုံမှန်တိုက်လိရှိတဲ့ ARV ဆေးဟာရောဂါပိုးပိုဆိုးမလာအောင်ပဲထိန်းထားနိုင်ပြီးပျောက်သွားအောင်ကုသပေးနိုင်တာတော့မဟုတ်ပါဘူး။အခုလူနာဟာ18လကြာ ARV ဆေးကိုရက်လိုက်ပြီးတဲ့နောက်မှာရောဂါပိုးရှိတဲ့လက္ခဏာလုံးဝမတွေ့ရတော့ဘဲကင်းရှင်းသွားပြီဆိုပြီးတနင်္လာနေ့ကထုတ်တဲ့ Nature ဆေးပညာကျောင်းထဲမှာလန်ဒန်တက္ကသိုလ်ကောလိပ်ကဥဆောင်ဆောင်မရှင် Robin Dragupta ကရေးထားတာပါ။အဲ့ဒီမျိုးသားမှာ HIV ရောဂါပိုးရှိနေတာကို2003ခုနှစ်မှာစစ်ဆေးတွေ့ရှိခဲ့ပြီး2012ခုနှစ်မှာ ARV ဆေးကိုစတော့ပါတယ်။သူမှာ Hodgkin's lymphoma လို့ခေါ်တဲ့ကင်ဆာဖြစ်စေနိုင်တဲ့အကျိတ်တွေပေါ်လာပြီးတဲ့နောက်2016ခုနှစ်မှာတင်မကလစီအစာထုတ်ကူတာမှုစလုပ်ခဲ့ပြီး ARV ဆေးတောက်တာကိုလည်းရပ်လိုက်တာပါ။သူခန္ဓာကိုယ်မှာရှိတဲ့ HIV ပိုးကိုသူတွေဒီတွေကစောင့်ကြည့်နေခဲ့ပြီးတဲ့နောက်ရောဂါပိုးမရှိတော့ဘူးဆိုတာကိုအဲ့ဒီအချိန်ကလေးကတွေ့ခဲ့တာပါ။ပင်မကလစီအစာထုတ်ကူတာမှုရဲ့အဓိကတော့ချက်ကတော့ HIV ရောဂါပိုးကိုသဘောအဖြစ်ခုခံနိုင်တဲ့ရှားပါတဲ့မျိုးဗီဇပြောင်းလဲမှုနှစ်ထပ်မှုဘွားရှိသူအလူရှင်တူစီကနေကလစီတွေကိုယူပြီးတော့အစာထုတ်ကူတာတာပဲဖြစ်ပါရခင်ဗျာ။
အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေသတင်းဆောင်ပါတွေထဲမှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့စပါမယ်။2016သမ္မတရွေးကောက်ပွဲတွင်ကသမ္မတလောင်ဒေါ်နယ်ထရမ့်ရဲ့စီယုံရေးဖွင့်တဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိဆိုတာနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေပေါ်အောက်လွှတ်တော်တွေကအတိုက်ခံဒီမိုကရက်တွေကစုံစမ်းစစ်ဆေးဖို့တနင်္လာနေ့ကပဲစတင်လိုက်တဲ့အစီအစဉ်မှာပူးပေါင်းဆောင်ရွက်မယ်အကြောင်းသမ္မတထရမ့်ကပြောလိုက်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲကာလမှာရောသမ္မတတာဝန်ယူစင်မှာပါရုရှားနဲ့သူ့စီယုံရေးအဖွဲ့တို့ကြားဆက်နွယ်မှုမရှိကြောင်းသမ္မတထရမ့်ကညှင်းဆန်ထားတာပါ။ဒီအကြောင်း VOA အင်ဗျူရောသတင်းတောက် Pepsi ဝီတာကူဆွာရာသတင်းပေးပို့ထားတာကိုမတ်ဤတန်စင်ကပြောပြပါလိမ့်မယ်ရှင်
။ဒေါ်နယ်ထရမ့်အမေရိကန်သမ္မတရာထူးယူခဲ့တာနှစ်နှစ်ကြာသွားပြီဖြစ်ပါတယ်။ဒီတော့တွင်းရှုပ်ထွေးမှုရဲ့နေရင်ဆိုင်ခဲ့ရပြီးတော့အခုဆိုရင်ချင်းတွေကပို့ပြီးတော့ရှုပ်ထွေးလာမယ်ပုံရနေပါတယ်။အဲ့လိုတော့တရားရေးကော်မတီဥက္ကဋ္ဌ Jerry Nadler ကအခုလိုပြောပြပါတယ်။
We'll do everything we can to get
စုံစမ်းစစ်ဆေးမှုကိုစတင်နေပါပြီ။တပ်တွေအထောက်အထားတွေရဖို့ကျွန်တော်တို့တက်နိုင်သမျှအားလုံးလှုံ့ဆော်သွားမှာပါ။
တရားရေးလုပ်ငန်းတွေကိုနှောက်ယှက်မှုအာဂတိလိုက်စားမှုနဲ့အာဏာအလွဲသုံးစားလုပ်မှုစတဲ့စစ်ဆေးချက်တွေအပေါ်မှာစုံစမ်းစစ်ဆေးဖို့အတွက် Trump အစိုးရအတွင်းကလူတွေ Trump မိသားစုနဲ့ Trump စီးပွားရေးနဲ့ဆိုင်တဲ့သူအယောက်80ကျော်စီကအချက်လက်တွေကိုအောက်လွှတ်တော်တရားရေးကော်မတီကတင်လာနေမှာတောင်းဆိုထားပါတယ်။ဒီအယောက်80ထဲမှာ Trump ရဲ့ကိုပိုင်ရှင်နေဟောင်း Michael Cohen တားဖြစ်သူ Eric နဲ့ Don Jr. တမက်ဖြစ်သူ Jared Kushner တို့လည်းပါဝင်ပါတယ်။အင်ဗီရောကတော့တင့်တော်ရဲ့ချိန်မှာတုံ့ပြန်မယ်လို့ပြောဆိုထားပါတယ်။သမထမကတော့ခုလိုတုံ့ပြန်ပါတယ
် I cooperate all the time with everybody and you know
ကျွန်တော်ကတော့လူတိုင်းနဲ့အမြဲတမ်းပူးပေါင်းဆောင်ရွက်ပါတယ်ပူးပေါင်းကြံစီတယ်ဆိုတော့ဆွဆွဲချက်တွေကမဟုတ်ပါဘူးဒါတွေကလုံးဆက်တက်တက်ပါ
2016သမရွေးကောက်ပွဲမှာရုရှားကကြောင်းဝင်နောက်ဆက်မှုမှာပါဝင်ပတ်သက်မှုမရှိအကြောင်းထောက်ခံခြင်းဆိုထားပါတယ်အလို့တော်တရားရေးကော်မတီဟာသမရကိုတရားစွဲဆိုရေးဆောင်ရွက်ချက်တွေမှာအင်မတန်အရေးပါတဲ့ကော်မတီလေးဖြစ်ပါတယ်သမ္မတဟောင်းရစ်ချတ်နစ်ဆန်နဲ့ဘီလ်ကလင်တန်တို့ကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုနဲ့အာဏာလွှဲသုံးစားလုပ်မှုတွေနဲ့အောက်လွှတ်တော်တရားရေးကော်မတီကပဲစုံစမ်းစစ်ဆေးခဲ့တာဖြစ်ပါတယ်။အခုစတင်လိုက်တဲ့စုံစမ်းစစ်ဆေးမှုတွေဟာသမ္မတအပေါ်ရည်ယူတဲ့လုပ်ငန်းစဉ်တစ်ခုတော့မဟုတ်သေးပါဘူး။ Center of American Progress ဥတည်တနာစင်တာက Jeremy Vinnock ကတော့စုံစမ်းမှုတွေရဲ့ရလဒ်တွေကိုစောင့်ကြည့်ရလိမ့်မယ်လို့ပြောဆိုထားပါတယ်
။ Whether this becomes a scandal for
Donald Trump တို့အခုကိစ္စကသမ္မတတရားကိုယာယီကနေလက်တွေ့ဖယ်ရှားနိုင်လဲဝါတာဂိတ်ရှုပ်တော်ပုံလိုဖြစ်လာမလားဆိုတာကတော့ပြောဖို့စွန့်လို့နေပြီးတရားဝင်ကြားနာပွဲတွေမှာဘာဖြစ်လာမလဲဆိုတာကိုစောင့်ကြည့်မှာပဲသိနိုင်မှာပါ
တရားရေးကော်မတီရဲ့စုံစမ်းစစ်ဆေးမှုကအထူးစုံစမ်းရေးမှူးရောဘတ်မူလာဦးဆောင်တဲ့ရုရှားရဲ့ကြားဝင်နောက်ဆက်မှုစုံစမ်းစစ်ဆေးမှုနဲ့တိကျစီဖြစ်ပါတယ်မူလာရဲ့စုံစမ်းစစ်ဆေးမှုရလဒ်တွေကိုမကြားခင်မှာတော့သိရတော့မှာဖြစ်ပါတယ် American University တက္ကသိုလ်က Alan Lynchman ကအခုလိုပြောပါတယ
် We just don't know what might come out in this report about conspiracy
ရရှိနေပတ်သက်ပြီးဘလူရလာမျိုးဒီအစီအစဉ်ကနေထွက်လာမလဲဆိုတာကျွန်တော်တို့မသိပါဘူးပြောရမယ်ဆိုရင်မိခိုးတွေတော့အများကြီးတွေ့နေရတာပေါ့ဗျာတကယ်မိလောင်နေသလားဆိုတာကိုတော့စောင့်ကြည့်ရမှာပဲ
ပြည်ရဲ့သတင်းပတ်တုံးကသမ္မတ Trump ရဲ့ကိုပိုင်ရှိနေဟောင်း Michael Cohen တရားရေးထွက်ဆိုမှုတွေမှာ Trump အကြောင်းအခုလိုဖွင့်ကြပြောဆိုထားပါတယ
် Everybody's job at the Trump organization
is Trump အတွက်လှုပ်လှုပ်ပေးနေသူတွေကနေ့စဉ် Mr. Trump ကိုကာကွယ်ပေးနေရတာလို့တခုပါ Trump အတွက်လှုပ်လှုပ်ပေးနေသူတွေအများစုက Trump အတွက်လိန်ပေးရမယ်ဆိုတာနားလည်ပြီးသားပါတိုင်းပြည်မှာအခုကဒီတိုင်းကိုတစ်ထပ်တည်းကိုကြုံနေရတာပါ
သမ္မတ Trump ရဲ့နှိစက်သူအတိုင်းဝိုင်းကိုစုံစမ်းစစ်ဆေးနေတဲ့တဲမှာတော့ New York ပြည်နယ်တောင်ပိုင်းခရိုင်တရားရုံး New Jersey နဲ့ Washington DC တို့လည်းပါဝင်ပါတယ်ရှင်
။မအီတန်စင်ပြောပြခဲ့တာပါရှင်။အခုစက်တိုက်ထုတ်လွှင့်ပေးမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ရခိုင်ဘက်ကိုအရင်ဆုံးကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းမင်းညပိုင်းကတိုက်ပွဲတွေအပြီးမှာပဲရွာသား 2,500 ခန့်နေရက်ကနေတင်းရှောင်ထွက်ပြေးခဲ့ကြရတယ်လို့စစ်ဆောင်တွေနဲ့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ဒါဟာမြန်မာစစ်တပ်နဲ့အေအေဖွဲ့တွေကြားတိုက်ပွဲတွေအတွင်းတစ်ချိန်တည်းမှာစစ်ဘေးရှောင်ရသူဦးရေပမာဏအများဆုံးဖြစ်ပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။မနေ့ကတနင်္လာနေ့ညပတ်မြောက်ဦးမြို့နယ်ဖျားကြီးနဲ့မော်ရွာဟောင်းကြားဖြစ်ပွားတဲ့မြန်မာစစ်တပ်နဲ့အေအေတို့တိုက်ပွဲကြောင့်ရွာသား 2,500 လောက်စစ်ဘေးတင်းရှောင်နေရတယ်လို့စစ်ဆောင်တွေကအကူအညီပေးဆောင်နေတဲ့မြောက်ဦးမြို့မြတ်ဆောင်ကျောင်းတန်ကတော်တပားကအခုလိုမိတ်ကြပါတယ်
။စစ်ဘေးရှောင်ကအခုမြတ်ဆောင်မှာ9လောက်ရှိပါတယ်။ပြင်တခြား10ကျောင်းကျောင်းမှလည်းရောက်နေလို့ပြရပါတယ်။အဲညာကဖြစ်တဲ့စစ်ကူကျောင်းပဲဖြစ်လာကြတဲ့စစ်ဘေးရှောင်တွေရေပက်ပါ2,500လောက်ရှိနေမှာပေါ့
။မလ4ရက်နေ့ညနေ9နာရီကျော်ကဖြစ်ပွားတဲ့တိုက်ပွဲကြောင့်ဖျားကြီးရွာမော်ရွာသိပ်မော်ရွာဟောင်းကရွာသားတွေဟာစင်မောကန်းကြီးရွာနဲ့မြောက်မြို့နယ်မြတ်ရဆောင်ကျောင်းရှစ်ဆောင်ဖုန်ကြီးကျောင်းလက်ကောက်ဆေးဖုန်ကြီးကျောင်းဖျားပေါ်ဖုန်ကြီးကျောင်းတွေမှာစစ်ဘေးတင်းရှောင်နေကြရတာပါစစ်ဘေးရှောင်ရွာသားတွေတပွဲပွဲရောက်ရှိနေစေဖြစ်ပြီးမနေ့ဖာမနေ့ထိဆိုင်ရောက်နေမယ်လို့လဲရခိုင်ရေးပေါ်ကူညီပေးရေးဖွဲ့ဝင်တွေကပြောပါတယ်လက်ရှိစင်မောကန်းရွာမှာစစ်ဆောင်ဥယျာဉ်1,900ကျော်ရောက်ရှိနေတယ်လို့ရခိုင်ရေးပေါ်ကူညီပေးရေးဖွဲ့ကကိုခိုင်မင်းရှင်ကပြောပါတယ်
ကျောင်းကြီးက1,900ရွာလောက်ရှိနေသူတို့ကအခုလောလောဆယ်ကြတော့ဖုန်ကြီးကျောင်းနိုင်ငံကျောင်းတွေမှာနေရချတယ်။ဒါကြောင့်နေထိုင်ရတဲ့ကြာတော့နေနေအခက်ခဲရှိရပါဘူး။သူကအမြင်နဲ့နေလင်းဝဲတယ်လေ။အဲ့ခါကျတော့ဟိုဘသူမှမတော်ရကြတဲ့အခြေအနေတခုရှိနေလို့
မင်းညာကခြေချောင်းကျေးရွာအုပ်စုဖျားကြီးရွာဘက်မြန်မာစစ်တပ်နဲ့ရခိုင်အေအေတပ်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်တွေကတော့ကိုတိုင်စစ်ဘေးတိမ်းရှောင်နေရသူလည်းဖြစ်မကြသေးခင်ကကျေးရွာအုပ်ချုပ်ရေးမှူးတာဝန်ကလည်းနှုတ်ထွက်ခဲ့သူလည်းဖြစ်တဲ့ဦးမောင်သွန်သိန်းကအခုလိုပြောပါတယ
်ခဏနာကြီးကြော်ကြော်လောက်မှဒီဖြစ်ဖြစ်ရှင်ဖြစ်တယ်ဒီခိုင်စက်တဲ့နဲ့မြန်မာစက်တဲ့နဲ့လည်းဒီလိုကြည့်တယ်မြန်မာစက်တဲ့ရောက်နေတာတော့ကျွန်တော်တို့ကြည့်တယ်စစ်တဲ့ကနေလာတော့ဟိုကျွန်တော်တို့ဖျားကြည့်ရောမှာဖုန်ကြောင်းမှာဒီကတော့တောင်းမှာတော့မှာပဲရှိပါပေါ့လက်နဲ့ကြည့်စမ်းရသည်နောက်တိမ်တော့အမှုနေပေါက်တော့တယ်မော်ရော်ဟုတ်ကကိုထိခိုက်မှုတော့ကျွန်တော်တို့မပြောသေးဘူးလေကျွန်တော်တို့ကလည်းမနေ့မိုးလင်းတာနဲ့အကုန်မော်ရော်မော်ရော်သားဖျားကြီးလူကြီး1,000ကျော်လောက်ခွင့်စင်မခိုင်းမှာပါကျွန်တော်တို့ကလည်းပြည်ရောသိရောမှာလူတယောက်မှမကျဘူးကြာ
မနေ့ကတိုက်ပွဲဖြစ်စဉ်မှာမြမတပ်မတော်ကဖျားကြီးကြီးရွာရွာဖုန်ကြီးကျောင်းမှာနေရာယူထားပြီးလေးမျိုးမြစ်တစ်ဖက်ကမော်ရော်ဆတ်နန်းမှာရှိတဲ့ရခိုင်တပ်မတော်နဲ့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါလေးမျိုးမြစ်တစ်ချောင်းမှာရှိတဲ့ရွာသားတွေကလည်းစစ်ဘေးတင်းချောင်လာနေကြရတာပါတိုက်ပွဲတွင်လူနေအိမ်ခြေတွေထိခိုက်မှုရှိခဲ့ပြီးလက်ရှိတိုက်ပွဲဖြစ်ပွားရာရွာတွင်မြမစစ်တပ်ကနေရာယူထားတာကြောင့်ရွာသားတွေထွက်ပြေးလာရတာဖြစ်တယ်လို့စစ်ဆောင်သူကပြောပါရယ်ဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတမတော်သတင်းမှပြန်ကြားရေးဖွဲ့အသွင်းအမှုကိုဆက်တွယ်ရမှာဆက်တွယ်လို့မရရှိခဲ့သလိုအနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောရေးစုခွေရှိသူဘူမူကြီးဝင်းစော်ဦးကိုဆက်တွယ်မေးမြန်းရမှာခရီးလွန်နေလို့အချိန်တွေကိုမသိရှိသေးကြောင်းပြောဆိုခဲ့ပါရယ်
ကျွန်တော်ဘာမှမသိသေးလို့မေးတဲ့ဟာကိုလည်းကျွန်တော်ဖြေနိုင်မှာမဟုတ်ဘူးကျွန်တော်အခြားတဏီဟာကိုရောက်နေလို့အခုလိုမေးရမေးဖို့ဆိုလည်းကျွန်တော်တိုင်းလို့ဘာလို့ပြန်မေးပါနာနဲ့ဆိုတော့ဟိုကဖြစ်လို့
ရခိုင်တမတော်ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကလည်းတိုက်ပွဲသတင်းချက်လက်တွေသူစီမရောက်သေးကြောင်းပြောဆိုပါရယ်မလာ3ရက်နေ့ကချင်းမြင့်နယ်ပလဝါမြို့နယ်အုတ်တလင်းချောင်းနောက်ဖက်ခံခတ်တောင်ကျောဘက်မှာမြန်မာစစ်တပ်နဲ့အီတို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အဲ့ဒီနေ့မှလည်းရတိတောင်မြို့နယ်ရေဆူးချောင်းရွာနီးမှာရေဆူးချောင်းပြူဟာကစစ်ကြောင်းတစ်ခုနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါရယ်မနေ့ကနိုဝင်ဘာလနဲ့ဒီနှစ်မလအထိမြန်မာတပ်မတော်နဲ့အီအီရခိုင်လက်နက်ကင်ဖွဲ့တို့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကမြို့နယ်၅မြို့နယ်နဲ့ချင်းမြင့်နယ်ပလဝါမြို့နယ်တွင်စစ်ဘေးရှောင်ဥယျာဉ်သတောင်းဝန်းကျင်ကရှိလာနေပြီဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ဘက်ကစစ်ဘေးရှောင်တွေရဲ့အခြေအနေကိုကိုနိုင်ကွန်းအိမ်စုံစမ်းတင်ပြခဲ့တာပါ။အခုအပြစ်ရဆွေးနွေးပွဲတွေဘက်ကိုလည်းအလှည့်ပေးပါဦးမယ်ရှင်။
NCA ပြည်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးကိုဒီကနေ့ထိုင်းနိုင်ငံချဲ့မှတ်မြို့မှာကျင်းပတာမှာလက်ရှိနိုင်ငံရေးခင်ကျင်းဟာ NCA အကောင့်ထဲပေါ်မှုဟာတိုင်းဒေသလက်နက်ကိုင်တွေမျှော်မှန်းထားတဲ့လမ်းကြောင်းကနေသွေးဖဲသွားပြီဖြစ်တဲ့အကြောင်း PPSD အဖွဲ့ခေါင်းဆောင်
င်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေပါဝင်တဲ့ထိပ်သီးအစည်းအဝေးပြီးနောက်မှာကရင်မျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တို့ဟာတရားဝင်နိုင်ငံရေးစီရေးဆိုင်ရာဆွေးနွေးမှုတွေကိုယာယီရက်ဆိုင်ခဲ့တယ်လို့ NCA အဖွဲ့တွေပူးပေါင်းထားတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးဟာလည်းရက်ဆိုင်နေခဲ့တာဖြစ်ပါတယ်ဒီလိုရက်ဆိုင်ပြီးလေးလကြာမြင့်ခဲ့တဲ့နောက်ထိုင်းနိုင်ငံချင်းပိုင်မြို့မှာဒီကနေ့ PPSD အထူးအစည်းအဝေးကိုကျင်းပခဲ့ပါတယ်။ဒီအစည်းအဝေးရဲ့အဖွဲ့နှုတ်ခွန်းဆက်စကားပြောကြရမှာလက်ရှိနိုင်ငံရေးအခြေအနေကို PPSD အဖွဲ့ခေါင်းဆောင် KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကအခုလိုထည့်သွင်းပြောဆိုပါတယ်။
လက်ရှိနိုင်ငံရေးအခွင့်အရေးအရရောက်ရှိနေတဲ့စီရေအကောင်ပြေပုံမှုနောက်ကြောင်းမှာမူလကျွန်တော်တို့ရည်မှန်းထားတဲ့အမျိုးသားတပ်စုရေးကိုပါကြတာခွဲအခွင့်အရေးတွေအမှန်တရားတွေအပြည့်အဝရှိပြီးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တို့ကိုအခြေခံတဲ့ပြည်ထောင်စုကိုရောက်ရှိစေမဲ့လမ်းကြောင်းကနေသူပြည်သွားကြပြီဖြစ်ပါတယ်။တာဝန်မှတ်တဲ့ကြာကြာသုံးသပ်ပြီးပြန်လည်ပြီးစစ်မှန်နိုင်ဖို့အထူးလိုအပ်ပါတယ်။တကယ်လို့ဒီလိုလမ်းကြောင်းအပြောင်းအလဲဖြစ်ဖို့လိုအပ်လာပြီဆိုရင်လည်းအစီအပေးထားချက်ပြည်နဲ့သူတည်ရေးမရှိသေးပဲပါဝင်သူအလုံးအကြမ်းမှာအခြေအနေနှိမ့်နေဆင်းရဲဖို့လိုအပ်မှာလည်းဖြစ်ပါတယ
်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲမကျင်းပမီမှာ KNU နဲ့ RCSS ဥက္ကဋ္ဌနှစ်ဦးကအချက်၃ချက်ပါတဲ့စာတစောင်ကိုဒေါ်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်စီကိုပေးပို့ခဲ့ကြောင်းနဲ့ဒီစာပါအချက်တွေကို PPSD အဖွဲ့ဝင်တွေအကြားမှာဘုံသဘောရယူဖို့အတွက်ဆွေးနွေးညှိနှိုင်းကြဖို့ကိုလည်းဗိုလ်ချုပ်ကြီးမူတူးစေဖို့ကတိုက်တွန်းထားပါတယ်ဒီစည်းဝေးမှာပါဝင်တက်ရောက်ခဲ့တဲ့ RCSS အဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်က
ဒီနေ့ကတော့ဒီဟိုအစီအခံလာလို့ပဲပြောရှိတယ်။လက်ထံပြလို့ရှိရင်တော့သူတို့အသေးစိတ်သူတို့ပြောကြလိမ့်မယ်။အခုလောလောဆယ်ကတော့အစီအခံလာတော့အားပါတယ်ဒါကိုမေးတာရှင်းတာအဲ့တော့လည်းပဲရှိတယ်အဓိကကနော်အဲ့ဒါကြောင့်မလို့လက်ထံကျတော့သုံးငန်းစဉ်တွေပါတယ်အတိအချာသူတို့ပြောနိုင်မှာဖြစ်ပါတယ်
KNU နဲ့ RCSS ကအချက်၃ချက်ပါစာကိုပေးပို့စဉ်က PPSD ရဲ့သဘောထားအနေနဲ့ပေးပို့ခဲ့တာမဟုတ်တဲ့အတွက်ဒီကနေ့အစည်းအဝေးမှာဒီအချက်တွေကိုပြန်လည်ဆွေးနွေးတာတွေရှိခဲ့ကြောင်းပြောဆိုပေမဲ့ဒီအချက်၃ချက်ကိုတော့ဥက္ကဋ္ဌဆိုင်ကရှင်းလင်းပြောဆိုတာမရှိပါဘူး။ပြည်ထောင်စုငင်းချမ်းရဲ့ညီလာခံ27ရာစုပင်လုံအစည်းအဝေးမှာပြည်ထောင်စုကခွင့်မထွက်ရနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အရေးတက်တွေပြန်လည်ပေါင်းစည်းရေးစတဲ့ကိစ္စတွေပြည်လည်အောင်မဆွေးနွေးနိုင်သေးတဲ့အခြေအနေမှာ KNU နဲ့ RCSS ကနိုင်ငံရေးဆွေးနွေးတာတွေကိုယာယီရက်ဆိုင်ခဲ့ပြီးအချို့အဖွဲ့အစည်းတွေကတော့ NCA ပါသဘောတူညီချက်အရငင်းချမ်းရဲ့ညီလာခံကိုဆက်လက်ဆောင်ရွက်လိုတာတွေရှိနေပါတယ်PPSD အတွင်းဒီကွဲလွဲနေတဲ့အချက်တွေအပေါ်မညှိနှိုင်းနိုင်ရင်ငင်းချမ်းရဲ့လုပ်ငန်းစဉ်ဟာအားနည်းလာနိုင်ကြောင်းဥက္ကဋ္ဌဆိုင်ကတုံ့တက်ပါတယ်
တော်တော်တကယ်လို့သူတို့အမှားဆုံးဖြတ်မှာဖြစ်တယ်လို့ရှင်သူတို့ပေါင်းဆောင်ရမှုကလည်းအားပူနေတော့တော့အားနေတော့လို့ရှိရင်ဟောဒီချမ်းကြီးဖြစ်စင်မှာသူကအချက်ဖြတ်တက်နိုင်မှုဆိုတာနည်းနည်းခက်သွားမှာပေါ့အဲ့ဒါပဲဖြစ်တယ
် PPSD အထူးစည်းဝေးကိုမနှက်ဖန်အထိဆက်လက်ကျင်းပမှာဖြစ်ပြီးဒီစည်းဝေးဟာ PPSD မပြုတ်ကွဲရေးအတွက်လည်းအရေးပါတဲ့အစည်းအဝေးဖြစ်သုံးသက်တာတွေရှိနေပါတယ်
ထိုင်းနိုင်ငံချင်းမိုင်မြို့မှာငင်းချမ်းရေးလုပ်ငန်းစဉ်အကောင့်ထဲပေါ်ရေးညှိနှိုင်းဆွေးနွေးနေကြတဲ့အခြေအနေကိုကိုမိုးစောပြောပြသွားတာပါအခုလူခွင့်ရေးလှုပ်ရှားတဲ့အဖွဲ့80လောက်ကမြန်မာနိုင်ငံနေနဲ့ပတ်သက်လို့ဘာတွေတောင်းဆိုနေကြသလဲဆိုတာပြောပြပါမယ်ရှင်
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလှည့်ကျောက်ဥက္ကဋ္ဌဖြစ်လာတဲ့ပြင်သစ်နိုင်ငံအနေနဲ့မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့အပြည့်ပြည့်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး
ရခိုင်မြောက်ပိုင်းဇဖတ်တိုက်ခိုက်မှုတွေနောက်ပိုင်းစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့နေမြင့်ရှင်းလင်းမှုတွေကြောင့်လူခွေချိုးဖောက်ခံရမှုတွေရှိလို့တိမ့်တဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားရတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအရေးအပါအဝင်ရခိုင်ကချင်ရှမ်းစတဲ့ဒေသတွေမှာစစ်တပ်ကနေကျူးလွန်ထားတဲ့စစ်ရာဇဝတ်မှုတွေအတွက်မြန်မာစစ်တပ်
မှုဆိုင်ရာခုံရုံးကနေတရားမျှတစွာစုံစမ်းစစ်ဆေးနိုင်မှုကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဖိအားပေးတိုက်တွန်းမှုအတွက်အလဲကျဥက္ကဋ္ဌပြည်သိနိုင်ငံကိုတိုက်တွန်းတာဖြစ်တယ်လို့ဗြိတိန်နိုင်ငံအခြေစိုက်မြန်မာရိုဟင်ဂျာအသင်းရဲ့ဥက္ကဋ္ဌဦးထွန်းခေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
် UFC finding မြေကြီးကဒီမှာရိုဟင်ဂျာတွေကိုတပ်ဖြတ်မှုလုပ်တာရဲ့တန်းတဲ့တိုင်းရင်းသားတွေ crime against humanity လူမျိုးတို့တပ်ဖြတ်မှုပြီးတော့ crime against humanity war crime ပေါ့နော်စီရလို့မကျူးလွန်တာတွေအများကြီးသူတို့အနေနဲ့ထောက်ပြတာတယ်အထူးသဖြင့်ရိုဟင်ဂျာကရှင်ကရင်ရှမ်းတိုင်းရင်းသားတွေကလည်းဒီလူမျိုးခံနေရတော့ကျွန်တော်တို့အားလုံးကစုပေါင်းပြီးတော့ကျွန်တော်တို့ security council ကိုပေါ့နော်ပြည်သူ့အစိုးရအနေနဲ့မြန်မာစစ်တပ်နဲ့မြန်မာစစ်တပ်အိုဖျော်မှုကြီးပြည်အောင်လိုက်အပါအဝင်ကျန်တဲ့ဟိုပါပေါ့မြန်မာပြည်ရဲ့အခြေအနေကိုနိုင်ငံတကာခုံရုံးမှာ refer လုပ်ဖို့ကျွန်တော်တို့တောင်းဆိုထားတာပါ
စစ်တပ်ဘက်ကရခိုင်ပြည်နယ်အပါအဝင်ကရင်ပြည်နယ်ကချင်ပြည်နယ်ရှမ်းပြည်နယ်စတဲ့စီးရီးပဋိပက္ခတွေပြင်းထန်နေတဲ့တိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေချိန်မှာစစ်ဘေးသင့်ပြည်သူတွေဒေသခံတိုင်းရင်းသားတွေအပေါ်စစ်ရာဇဝတ်မှုကျူးလွန်တာတွေရှိတဲ့အတွက်ဒီပြစ်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးနိုင်ရေးနဲ့တင်းတာခဲ့ရသူတွေအပေါ်မှာတရားမျှတမှုတွေရစေချင်ပါတယ်လို့အမေရိကန်ပြည်ထောင်စုကကရင်အဖွဲ့အစည်းတွေစုဖွဲ့ထားတဲ့ KOA အဖွဲ့ဝင်စောဂရာဘူးကလည်းတောင်းဆိုပါတယ်
International community ကိုအရေးယူဖို့ပေါ့နော်ကတော့စိတ်ပေါ့နော်အဲဒါစိတ်သားတဲ့ဥမာအဲ့ဒီ military တွေအဓိကပဲဘာလို့ဆိုတော့ power သူတို့လက်ထက်မှာပဲပုံများတယ်လေအဲဒါကြောင့်အဲ့ဒီပြဿနာတွေတစ်ခုခုဖြစ်လာရင်သူတို့ military နဲ့ပဲအများကြီးပတ်သက်တာပေါ့နော်ဥမာရခိုင်ပြည်နယ်မှာလည်းသူတို့ military officer လို့တဲ့ကချင်ပြည်နယ်မှာလည်းလို့တဲ့ရုရှားပြည်နယ်မှာလည်းလို့တဲ့ဒီတော့လည်းဒီနေ့မှလည်းဟိုတခါတလေလည်းဖြစ်လာလည်းရှိသေးတယ်
မြန်မာစစ်တပ်ရဲ့လူခွေချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်ခုံရုံးမှာတင်စစ်ဆေးနိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီကလွှဲပြောင်းပေးနိုင်မှုပြည်သစ်နိုင်ငံကိုတိုက်တွန်းကြသလိုပဲမြန်မာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးတော့တရားမျှတမှုရအောင်ဆောင်ရွက်ပေးဖို့လုံခြုံရေးကောင်စီဝင်တရုတ်နိုင်ငံနဲ့ရုရှားနိုင်ငံကိုလည်းတိုက်တွန်းလိုပါတယ်လို့မြန်မာရိုဟင်ဂျာအသင်းဥက္ကဋ္ဌဦးထွန်းခေကပြောပါတယ
်တရုတ်နဲ့ရုရှားကတော့အာတချို့နေရာတွေမှာတန်းကွက်ပေးမယ်လေဒီလိုဒါကတမိုင်းမှာတစ်ခုကျင်ခဲ့မယ်ဒီလိုဂျန်နိုဆိုက်တစ်ခုကိုကျူးလွန်တဲ့နိုင်ငံတစ်ခုဗီထိုပေးလိုက်သူတို့ကတမိုင်းမှာသူတို့အတွက်နေရာတစ်ခုကျင်လိမ့်မယ်အဲ့ဒါကိုလေတကယ်လို့သာ security council ကိုအကုန်လုံး refer လုပ်လိုက်ရင်ဒီမှာအနေအထားတစ်ခုပြောင်းသွားနိုင်တဲ့အနေအထားမှလည်းဖြစ်နိုင်တယ်ဒါကနိုင်ငံတွေကမမမမဂျန်တဲ့နိုင်ငံတွေကမမမမ strong ရပ်တည်ဖို့လေအဲ့ဒီအတွက်ကျွန်တော်အနေနဲ့ PC ကို pressure ပေးတာပေါ့
ဒီလာစမှာပဲလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ပြင်သစ်နိုင်ငံကကုလသမဂ္ဂဆိုင်ရာတာဝန်ကြီး Francois Dolit ကလည်းမြမရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီကနေချမှတ်ထားတဲ့လမ်းပြမြေပုံအရာဆက်ပြီးကောက်ထည့်ဖော်သွားမယ်အကြောင်းပြောဆိုထားပါတယ်။အလားတူဧပြီလမှာလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဖြစ်ဆောင်ရွက်မယ်ဂျာမနီနိုင်ငံကလည်းမြမနိုင်ငံရဲ့လူခွေချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးအရေးကြီးကြောင်းပြောဆိုခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်မှတ်ခံထားတဲ့မြမအစိုးရရဲ့စစ်တပ်ကတော့နိုင်ငံတကာကနေဆွဆွဲနေသလောက်လူခွေချိုးဖောက်မှုတွေကျူးလွန်တာမရှိကြောင်းညှင်းဆန်ထားပြီးတော့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသိရှိကြောင်းလည်းပြောဆိုထားပါတယ်ရှင်
မဆုမောင်ပြပြခဲ့တာပါရှင်ကျမတို့ video ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။မကြာခင်မှာတော့ American နိုင်ငံရေးနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်တွေနားဆင်ကြရမှာပါရှင
်။VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2019ခုနှစ်မတ်လ5ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ19 25 32တို့အပြင် VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်အခုညပိုင်း9နာရီခွဲကနေ10နာရီထိနှာစင်ရမယ့်အစီအစဉ်နှစ်ခုထဲမှာဓာတ်ရိုက်လေးလှိုင်းဆွေးနွေးခန်းကိုမစခဲ့မှာတော့အရင်ဆုံးကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနှာစင်ကြရအောင်ပါရှင်
မက္ကီကိုနယ်ခြားနဲ့တိုင်းကာကြီးသမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်ရေးပေါ်အခြေအနေကြီးညာချက်ကိုလက်ခံမယ်လက်မခံဘူးအထက်လွှတ်တော်ကမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။အောက်လွှတ်တော်ကတော့လက်မခံဘူးဆိုပြီးပယ်ချပြီးသားပါ။အထက်လွှတ်တော်ကထပ်ပြီးပယ်ချခဲ့မယ်ဆိုရင်သမ္မတထရန့်ဘက်ကလည်းပြည်တော်အာဏာနဲ့ပယ်ချနိုင်ပါတယ်။သမ္မတထရန့်ကတော့အမေရိကန်မက္ကီကိုနယ်ခြားတိုင်းကာကြီးကိုမဖြစ်မနေလုပ်မယ်ဆိုပြီးအခုလိုပြောနေတ
ာ We are being invaded. We're being invaded by drugs.
ကျွန်တော်တို့တိုင်းပြည်ထဲကိုမူးယစ်ဆေးတွေဝင်နေတယ်။လူတွေရာဇဝတ်သားတွေကျူးကျော်နေတယ်။ဒါကိုကျွန်တော်တို့ဟန့်တားရပါလိမ့်မယ
်။ရေးပေါ်အခြေအနေကိုအထက်လွှတ်တော်မှပါတီနဲ့စလုံးကညှင်းပယ်မဲ့ပုံရှိနေပါတယ်။ဒီမိုကရက်အထက်လွှတ်တော်မှ Tom Adler ကအခုလိုပြောပါတယ
်။ There is no actual national security emergency.
တောင်ပိုင်းနယ်စပ်မှာနိုင်ငံတော်ရေးပေါ်အခြေအနေကြီးညာမယ့်အနေအထားတကယ်တမ်းမရှိသေးပါဘူး။
Republican ထက်လွှတ်တော်မှ Susan Collins ကလည်းအခုလိုပြောပါတယ
် We must defend Congress's institutional
power. ဒီတည်ထောင်သူတွေအဖြစ်အတွက်တော်ဖွဲ့စည်းတွေကိုပေးထားတဲ့လုတ်ပိုင်ခွင့်အာဏာကိုကျမတို့ကာကွယ်ရမယ်။ကာကွယ်နိုင်မယ်လို့မျှော်လင့်ပါတယ်
။နယ်စပ်လုံခြုံရေးနဲ့ပတ်သက်လို့သမ္မတထရန့်တောင်းဆိုတဲ့အထက်ကစိတ်ပိုင်းတစ်ခုကိုပဲလွှတ်တော်ကအတည်ပြုထားတာဖြစ်ပါတယ်။အရေးပေါ်အခြေအနေကြီးညာလိုက်တဲ့အတွက်သမ္မတအနေနဲ့လွှတ်တော်ရဲ့အတည်ပြုချက်ကိုမယူဘဲပီလန်နဲ့ချီတဲ့ငွေတွေအများစုစစ်တဲ့အသုံးစိတ်တွေကိုတတိုင်းကာဖို့အတွက်အသုံးပြုခွင့်ရယူနိုင်ပါတယ်။ Republican အလို့တော်မှ Kevin McCarthy တို့လိုအချို့အမတ်တွေကသမ္မတရဲ့လုပ်ရအပေါ်မှာစိတ်ရောကိုယ်ပါထောက်ခံကြတာပါ
။ What we see happening along the border, the amount of drugs, the amount of death.
နေသားမှာဖြစ်နေတာတွေကျွန်တော်တို့တွေ့နေရတာကမူရစီးပြီးကြီးကျယ်ဝင်နေပြီးတော့ American တွေအသက်ခံနေရပါတယ်။လူကုန်ကူးတဲ့သူတွေကြော်ဝင်လာတယ်။ဒီလိုပြဿနာတွေနေရာတိုင်းမှာဖြစ်နေတာပါ။ဒီတော့သမ္မတအနေနဲ့လုတ်ပိုင်권ရှိပါတယ
်။ဒါပေမဲ့ဒီလိုရေးပေါ်အခြေအနေကြီးညာတာဟာဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တာဖြစ်ပြီးနောက်ပါလဲအန္တရာယ်ရှိတဲ့ဂျိုးဆက်တွေအလားတူကြီးညာတာမျိုးတွေရင်ဆိုင်ရနိုင်တယ်လို့ဒီမိုကရက်ဘက်ကသတိပေးနေပါတယ်။ဒီမိုကရက်ထက်လွှတ်တော်မှချက်ရှင်မကအခုလိုပြောပါတယ်။
We are a large step away from democracy and towards autocracy.
ဒီမိုကရေစီကနေအကြီးကျယ်လမ်းကြောင်းလွှဲပြီးအာဏာရှင်စနစ်ကိုဦးတည်နေပါတယ်။သမ္မတအနေနဲ့ကွန်ဂရက်စ်နဲ့သဘောတူစရာမလိုပဲအမိန့်တွေထုတ်ပြန်ပြီးလှုပ်တာမျိုးကိုကျွန်တော်တို့အမေရိကန်ပြည်တွေကပါမလိုလားပါဘူ
း Republican ထက်လွှတ်တော်အမတ် Susan Collins ကလည်းဒါကိုထောက်ခံပါတ
ယ် President's emergency declaration is
illegal သမ္မတရဲ့အရေးပေါ်အခြေအနေကြီးညာချက်ဟာအတတော်လေးကိုမှားယွင်းတဲ့လုပ်ရပါတွတ်တော်ကအာဏာကိုထိန်းညှိထားတဲ့လုပ်ရကိုပြစ်ပယ်တဲ့စူးစမ်းတဲ့လုပ်ရပါဘောင်ကျော်သွားတဲ့လုပ်ရကိုကျမတို့ဟန်တားရပါလိမ့်မယ်
သမ္မတထရန့်ကတော့စိုးရိမ်နေဆိုတဲ့လူတွေနဲ့ပတ်သက်ပြီးခက်ထိတ်တွေအခုလိုပြောပါတယ
် Good people the friends of mine were very concerned
လူကောင်းသူကောင်းတွေကျွန်တော်မိတ်ဆွေတွေကလည်းနောက်မှအလားတူဖြစ်ရက်တွေထပ်ဖြစ်လာမှာကိုစိုးရိမ်နေလို့ဆိုပါတယ်ကျွန်တော်ကတော့လူသက်တာတွေငူးရစေခိုင်းတွေကျွန်တော်တို့နိုင်ငံနဲ့စုပြုံဝင်လာမှာကိုပဲစိုးရိမ်တာပ
ါသမ္မတရဲ့ရေးပေါ်အခြေအနေကြီးညာချက်ကိုလက်ခံမခံဆုံးဖြတ်ဖို့အထက်လွှတ်တော်အနေနဲ့ဒီလလေဒီအချိန်ရပါသေးတယ်တကယ်လို့အထက်လွှတ်တော်ကလက်မခံဘူးလို့ဆုံးဖြတ်ရင်လည်းသမ္မတထရန့်ကဗီဒိုအာနာနဲ့ပေချမှသေးကြပါတယ်။နိုင်ငံတော်ရေးပေါ်အခြေအနေကြီးညာချက်အကျုံးဝင်မဝင်ဆိုတာကိုအဆုံးမှာတော့ပြည်ထောင်စုတရားရုံးတွေကပဲအဆုံးအဖြတ်ပေးရပါလိမ့်မယ်။မေဂျာတတိုင်းကရေးသုံးစိတ်လွှတ်တော်ကအတည်ပြုမလား။လွှတ်တော်ရဲ့သဘောထားကိုဘယ်နာမှထည့်သွင်းပြီးသမ္မတရဲ့ရေးပေါ်ကြီးညာချက်လုပ်ရက်တွေကိုဟန်တာမတာတရားရုံးတွေအနေနဲ့ထည့်သွင်းစဉ်းစားလာနိုင်ကြောင်းပါခင်ဗျာ။
သိမ့်ထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြကြတာပါရှင်။အခုတော့အင်ကာနေ့ညတိုင်းနားဆင်နေကြကိုသားညွန်ဦးနဲ့မဆုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုစတင်ကြကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေလို့ကျူးစွပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရန်ကုန်မြို့တော်စီမင်သားရေးကော်မတီအစီအစဉ်ရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ဒီစီမင်သားရေးကော်မတီအစီအစဉ်ရွေးကောက်ပွဲတွေကတော့မတ်လ31ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့အများပြည်သူသိထားသင့်တဲ့အချက်တွေနောက်စီမင်ရွေးကောက်ပွဲဟာဘလောက်အရေးပါလဲဘလောက်ထိလုပ်ပိုင်ခွင့်တွေရှိတဲ့နေရာဖြစ်လဲဆိုတာကိုကျွန်တော်ဒီနေ့ညတဲ့လီလိုက်စီစဉ်မှာဆွေးနွေးသွားဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့မတ်တင်စာရှင်းလိုက်ပါ။သူကတော့ဒီဒီမိုကရေစီနဲ့ဖွံ့ဖြိုးရေးလှုပ်ရှားမှုကော်မတီရပါ။နောက်တူကတော့ New Myanmar Foundation ကမတ်မြနန္ဒာတင်းဖြစ်ပါလေ။ဒါပြင်ကျွန်တော်တို့ဒီလက်တွေ့စီယုံရေးအခြေအနေလက်တွေ့မြေပြင်အခြေအနေနဲ့ပတ်သက်ပြီးတော့သိနိုင်ဖို့လေကုစရေတူကုစရေလောင်းတူကိုကျွန်တော်ဖိတ်ခေါ်ထားပါလေ။ဦးဝင်းချူဖြစ်ပါလေခင်ဗျာ။သုံးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီ။ကျွန်တော်အရင်ဆုံးမတ်တင်စာရှင်းလိုက်ကိုဖိတ်ခေါ်ချင်ပါလေ။မတ်တင်စာကြီးကြားရလားမသိခင်ဗျာ။
ဟုတ်ကဲ့ကြားပါ
တယ်ဟုတ်ကဲ့မတ်တင်စာကျွန်တော်အရင်ဆုံးပေါ့နော်အာဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မတ်တင်စာတို့ကလည်းဒီလုံနေတဲ့အချိန်ကြီးကြတော့အများပြည်သူမသိနေတဲ့အချိန်ပေါ့ဆိုတော့ကျွန်တော်တို့သိရတော့စိတ်ဝင်စားမှုတွေလည်းနေတော့အများပြည်သူသိတဲ့အချက်တွေပေါ့နော်တတိထားတဲ့အချက်တွေဘာတွေများရှိမလဲအဲ့ဒါဆိုရင်မတ်တင်စာရှင်တို့ဘာတွေပြောနိုင်မှာပေါ့ခင်ဗျအခုလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့
အာကျွန်တော်ဒီလာမယ့်ရွေးကောက်ပွဲကဒုတိယအချိန်နောက်အရင်ကစဉ်းပါးရတာအဲကျောင်းနဲ့နောက်တစ်ခုကကျတော့အဲကျွန်တော်တို့က33မြို့နယ်ကိုပဲအဓိကပေါ့နော်ဆင်တရားကြီးနေနေ33မြို့နယ်ကပဲအဓိကရွေးကောက်ခွင့်ရှိနေတာဖြစ်ပါတယ်ဆိုတော့ဒါက33မြို့မှာနေတဲ့ပြည်သူတွေရဲ့အခွင့်အလမ်းအခွင့်အရေးတစ်ခုဖြစ်တယ်နောက်တစ်ခုကကျွန်တော်တို့ session နဲ့ပြည်သူတိုင်းနေပေးခွင့်ရလာပြီအများဆိုရင်ကျွန်တော်တို့အာဒီရွေးကောက်ပွဲ ticket ဒီရွေးကောက်ပွဲဆိုတင်ပြီးရောက်ပြီပေါ့ဗျာအဲဒါကြီးကြတဲ့အဓိကအဲနေပေးခဲ့တာဆိုတော့ဒါကျွန်တော်ညတော့ကိုစားပြုရဲ့ရွေးကောက်ပွဲဖြစ်ခဲ့ဘူးညတော့ကိုစားပြုတဲ့ကော်မတီမဟုတ်ခဲ့ဘူးအခုဆိုရင်တော့အဲ့တော့တင်ပြရမဟုတ်ပါဘူးနဲ့တိမ်မှာ session တွေဒီတိုင်းပြီးလို့ဆိုတော့ random ပြပြရပါပြီဒါကကော်မတီရဲ့ story ရပါတယ်အဲ့နောက်တစ်ချက်တော့ story ရတာပါလို့ကျော်အဲ့တော့ဒီကမာဂျီမာဒီရွေးကောက်ပွဲကတော့တော့အစ်စ်အဆန်းဖြစ်နေအခုမှရွေးကောက်ပွဲတွေကဒီလိုနဲ့အာဆက်ပြီးဒီလိုရှိလာတဲ့အခါမှာဒီလိုအစီအစဉ်နိုင်နေပေါ့နော်ရွေးကောက်ပွဲကအရင်များလိုက်တာဆက်ဆက်အပြင်ဆက်ပြီးတော့ဒါမေးရတယ်ဆိုတော့သူကအချိန်အထူးရွေးကောက်ပွဲနဲ့ရောရရှိနေနောက်ဒါပြရွေးကောက်ပွဲနဲ့ရောရရှိနေဆိုတော့ကျွန်မအသိပေးချင်တာကတော့ဒီရွေးကောက်ပွဲဆိုတော့ကျွန်တော်ဒီတနေ့အစ်စ်မှာကျွန်တော်နေ့စဉ်ကျွန်တော်နေ့စဉ်ဒီမှုဘဝအနေနဲ့ဖိတ်ဆက်မှုရှိရဲ့အချိန်အစဆုံးတော့အစိုးရအစိတ်ပိုင်းခုကျွန်တော်ရွေးကောက်ခွင့်ရနေတာဖြစ်ပါတယ်ဆိုတော့ကျွန်တော်ဝီဇာကနေအဲကျွန်တော်ဒီရက်ဒီပေါ်တော့လုပ်ငန်းဆောင်တာတွေအားလုံးလူသားတစ်ခုမှာတော့မနေ့အိမ်ကလိုလာလို့စပြီးတော့ဒီအဲဒီဒီစပြီးတုံးရတော့မယ်ညအိတ်တဲ့ခါလဲကျွန်တော်လမ်းပြီးမှလေလွင့်ခွေးစပ်ပြင်ဘူးအကြောင်းအရာတွေကအကုန်လုံးကကျွန်တော်နဲ့ဆက်ဆံရနေတယ်ဒီစာဖြစ်ဆက်နေတယ်ကောင်မလို့ထိဆက်တဲ့လုပ်ငန်းတွေမှာကျွန်တော်တို့ကိုးစားပြီးတော့အာပုံဖြတ်ပေးတဲ့ကိုယ်စားလှယ်တွေကိုစင်ရောက်ခွင့်ရမယ်အခွင့်အရေးဖြစ်တယ်ဒါတော့အဓိကကျွန်တော်
ဟုတ်ကဲ့နောက်တစ်ချက်ကျွန်တော်မေးချင်တာကဒီစီဗင်ရွက်ောက်ပွဲကော်မတီစီဗင်ရွက်ောက်ပွဲတွေကဘယ်လောက်ထိလုပ်ပိုင်ခွင့်ရှိတဲ့နေရာလဲခင်ဗျအထူးသူ့ရဲ့ခန်းခံတာပေါ့နော
်ဒီစီဗင်ရွက်ောက်ပွဲတွေကโอเคဆိုတော့ဒါကကိုယ်စားလှယ်ဖြစ်လာတယ်ပေါ့နော်ကိုယ်စားလှယ်ဆိုတော့ပြည်သူရဲ့ကိုယ်စားလှယ်ပြည်သူကိုကိုးစားပြုရမယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းကျွန်တော်အစိုးရကြားရင်းအရှိပါနံပါတ်1ကပါလဲဆိုတော့ဒီ civic committee ရဲ့ structure ကြီးဖွဲ့စည်းပုံဟာအဲမောက်ဒါတီအားလုံးပြီးပါပါအခက်အခဲဖြစ်နေတယ်အဲ့ဒါပါလဲဆိုတော့ဒီလိုပြောရဲဒီအမြင့်ဆုံးသောဒီအာဏာယူထားတဲ့ဥက္ကဋ္ဌော civic committee ဥက္ကဋ္ဌနောက်ဒီလိုဝင်နောက်ဝင်ယူထားတဲ့နောက် senator ဝင် development minister သူတို့ရဲ့အဲဒီပုဂ္ဂိုလ်ဥပဒေဆုံးမှာဒီကတိကစမှာထိုင်ပါတယ်အဲသူဒီကအစိုးရဘက်ကဒီတမကနေဓာတ်ရိုက်ရောက်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီအစိုးရရဲ့လက်ရှိအနာရပါတီဒီပါတီလက်တနာပါဆိုတော့သူရဲ့အဲ့တော့ဒီနေတော့ဓာတ်ရိုက်ကနေကချင်းချုပ်ဆန်ထားရတဲ့ company ကိုပြောရတယ်ဆိုတော့ဒါပေမဲ့အရင်ကမှစောက်အားတက်တကွာအဲ့ဒါပြုတ်တမှုတစ်ခုပဲပြောလို့ရတယ်ဒီမျိုးတော်ဝင်ဒီမျိုးတော်ဝင်နေရာတစ်ခုကိုဒါမန္တလေးမှာလို့မျိုးပဲဆန်ပြီးထားနေပေါ့ဒါပေမဲ့သူ့ကြီးကတော့ဒီမျိုးတော်ဝင်ဟာအာဒီမျိုးတော်ဝင်ရဲ့အလက်အောင်ငယ်တာမျိုးတော်ဝင်ခိုင်းတာလို့ပြောရပြီးတော့ဝီဒီယိုနဲ့ဝီဒီယိုနဲ့မျိုးတော်ဝင်ဓာတ်ရိုက်က ဒီအခက်အခဲပေါ့နော်ဒီအောင်အာနာအာသမီရှိရဲအဲမြတ်တော်ဘုရားတော့ရန်ကုန်မှာဆိုရင်တော့ဝီချုပ်ကပဲအတီတံမြို့တော်ဝင်အလုပ်ဒီလောင်းဝင်လောက်သွားရရှိရဲပေါ့ဆိုတော့ဒီတိုင်းမှာဒီမြို့တော်ဝင်ဆိုရဲဒီတို့ကိုယ်စားလေးဓာတ်ရက်မယ်ဆိုရဲအကြောင်းအရာကြီးဖြစ်နိုင်တယ်နောက်ဒီဖဲတို့ဖြစ်ရတဲ့အဆက်လောက်ပဲပွဲကြီးဖြစ်ရတဲ့အဆက်လောက်ပဲဖြစ်သွားမလားပေါ့နော်ဒါတော့ဒီလူတွေရောအရက်ဖက်ဖွဲ့စည်းနေနေစိုးရင်ချက်ပါဆိုတော့အာပြောရမယ်ဒီလောက်ပိုင်ခွင့်အားဖြင့်ဆိုရင်တော့အာအရင်ကဥပဒေထက်ဆိုင်တော့ပို့ပြီးလုပ်ပိုင်ခွင့်ရှိတာလေဒီကိုယ်စားလှယ်ဟာဆိုရင်ကိုယ်စားလှယ်ရဲ့လုပ်ပိုင်ခွင့်ကိုကျွန်တော်တွေ့ရတာကဘာလဲဆိုတော့ဒီမူပါဒချမှတ်မယ်နောက်စစ်စစ်မယ်စစ်တက်မယ်နောက်အကောင့်ထဲခေါ်မယ်ဆက်လုပ်မယ်ပေါ့အစအဆုံးကြီးကိုသူတို့တာဝန်ပေးထားတာတော့တွေ့ရတယ်အဲဒီကလေးလုံးကြီးမှဘယ်လောက်ထိဒီဌာနဆိုင်ရာတွေတက်ကဟိုနည်းနေရာပူပေါင်းမလဲနောက်ဝန်ကြီးဌာနရဲ့ဒီအစိုးရတက်ကဝန်ကြီးချုပ်တွေတက်ကဘယ်လောက်ထိအားပေးခေါ်ဝေပေးလာမလဲဆိုတော့စောင့်ကြည့်ရမှာပေါ့ရှင်ဟု
တ်ကဲ့ဒုမြို့တော်ဝင်နေရာကိုဘယ်လိုမျိုးရွေးချယ်မလဲခင်ဗျ
ဒီလိုဝင်ရတော့ကျွန်တော်တို့ဒီအခုလက်ရှိရွေးချယ်ခံရမယ့်အကိုစလဲတွေပေါ့အခုလက်ရှိတော့6ဦးပေါ့ဒီတိုင်းပေါ့နေမဲဆနာနဲ့6ဦးကကိုစလဲ6ဦးတက်လာတဲ့အခါမှာဒီ6ဦး plus နောက်ထပ်5ဦးကတော့ဒီအစိုးရဘက်ကခန့်အပ်ပေါ့လေအစိုးရခန့်အပ်ရှိသီးတာ position မှာထိုင်နေတဲ့ပုံကိုနဲ့အားလုံးပေါင်းပြီး7ဦးထင်ကတဦးကိုပြန်ပြီးတော့ဒီမျိုးတော့ရှင်နဲ့အရေးချယ်မှာပေါ့ဒီမှာလဲကျွန်တော်တို့ swing player တွေတော့အများကြီးရှိတယ်ပေါ့ဒါပေမဲ့ဆို5ဦးဒီအရင်ကလေးကဒါဟိုအစိုးရဝန်ထမ်းကောနောက်ဒီအစိုးရဘက်ကရောပေါ့နော်ဒီလိုမျိုးရှင်ရဲ့အခါမှာကျွန်တော်တို့ကိုယ်စားလှယ်တွေအနေနဲ့တက်သွားတဲ့6ဦးထဲမှာအဲဘယ်လောက်ရှင်ရကြည့်တို့လိုလားတဲ့အနေတကယ်စစ်ဆင်ပြလိုက်တဲ့လူဖြစ်လာပါမလားပေါ့ဒီမျိုးတော်ဝင်နေရာကလည်းဒီလိုဆိုကြတော့ရှိတယ်ပြောရမယ်ဆိုဒီမျိုးတော်ဝင်ကပြည်သူ့ဓာတ်ရည်ကြီးကလောကမဟုတ်ပါဘူးဒီကော်မတီအဖြစ်ရွေးချယ်ခံရပြီးတော့မှဒီမျိုးတော်အဆက်ကိုရောက်သွားပြီဆိုမှဒီစစ်တပ်ဦးတွေကကြည်နေတာပေါ့လေဒါကတော့အားနေချက်တစ်ခုပါပြည်သူ့အမှန်တိုင်းပြောရင်တော့လည်းအများဆုံးရတဲ့သူဒီအခြားနိုင်ငံတွေကလိုမျိုးတော်ဝင်ဒီပြည်သူ့ဓာတ်ရည်ခံအပ်တာမျိုးအဲ့အဆင့်ကြီးနေရသေးတဲ့အပြင်ဒီမျိုးတော်ဝင်ကိုလည်းပြည်သူ့ဓာတ်ရည်ခံအပ်တာမျိုးမဖြစ်သေးဘူးပေါ့ဒါတော့ရှိပါတယ်ဟုတ်
ဟုတ်ကဲ့ခင်ဗျာမတ်သစ္စာရှင်လေးဒီလိုင်းပေါ်မှာနေပြပေါအောင်ခင်ဗျာကျွန်တော်မတ်မြတ်မြနန္ဒာတင်ညူးမြန်မာဖောင်ဒေးရှင်းကအာဒီရွက်ကပွဲဆိုင်အကြံပေးပါမတ်မြတ်နန္ဒာတင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
မတ်မြတ်နန္ဒာတင်ခုနကပြောမယ်ဆိုရင်တော့ရွက်ကပွဲကရန်ကုန်မြို့တော်စီပင်သာရေးကွန်ပတီဆင်းရွက်ကပွဲရဲ့ဒုတိယကြိမ်လို့သိရပါတယ်ဒီမတိုင်ခင်မှာလည်းဒီဥပဒေစီပင်နဲ့ပတ်သက်လို့ပြင်ဆင်တာကြီးလည်းလှုပ်သွားတယ်ဆိုတော့အခုလာမယ့်ဒီရွက်ကပွဲနဲ့ဒီစီပင်ရွက်ကပွဲနဲ့ပတ်သက်လို့အရင်တစ်ခေါက်တည်းဆိုင်ဘာတွေများမျှော်လင့်ချက်ထားစရာရှိပါလဲခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုရှိတာလဲကျွန်တော်တင်ရှင်းနေရပြောပြပြီးတော့เนาะကျွန်တော်ဒီ2014နဲ့2019မှာအဓိကကချက်ချက်ကတော့ကျွန်တော်ဒီဥပဒေမူပါမယ်เนาะဒီဥပဒေမူပါမယ်ကျွန်တော်တောင်းတတဲ့ဟာရှိရယ်ခုနကပြည်တွင်းဆက်ပြီးအသက်18နှစ်ကြီးပြီးဒီတိုင်းလက်တွေ့ချင်းအပါအဝင်ကျွန်တော်တို့ဒီကော်မတီကြီးတို့ရှိနေကျွန်တော်တို့ဒီ၄ဦးရနေပြီးတော့ရေတက်ခံရ6ဦးထိပြလာခဲ့တယ်အဲ့ဒီတော့အပြင်မှာကျွန်တော်တို့ဒီတောင်းတတက်လာတဲ့ဟာလေးတွေတချို့ရှိရယ်ခုနကပြည်တွင်းလဲဆိုတော့ကျွန်တော်တို့ဒီ2014လောက်ဆိုလို့ရှိရင်ဒီရက်ကအဖွဲ့ကြီးကဒီတရားဝင်ကြီးလာဆက်ပြီးတင်ရခဲ့တယ်နော်အထက်ထက်လာကြလို့ရှိရင်တော့ကျွန်တော်တို့ဒီအစ်စ်ပေါ်ထွက်လာတဲ့ဒီနည်းပရိယာဆိုပြီးအဲကျွန်တော်တို့ဒီရက်ကအဖွဲ့ကြီးကလည်းဒီစီမံတာရေတောက်ကိုဒီလာဆက်ပြီးတင်ရလာပြီဆိုအဲ့ဒီအချက်ကလေးတစ်ခုကြောင်းလဲဖို့ကျွန်တော်တို့ပြရတယ်ဆိုနောက်တစ်ချက်အနေနဲ့ကတော့ကျွန်တော်တို့ဒီရခိုင်လူပြည်နဲ့ဒီကတ္တချက်တစ်ခုကတော့ကျွန်တော်တို့ဒီရေကောက်တင်ထားခြင်းဆိုင်ရဒီအခန်းကဏ္ဍမှာဆိုလို့ရှိရင်ကျွန်တော်တို့ဒီဒီအမြင့်ဆုံးမှုခြေရှင်းခြင်းဆိုင်ရကိစ္စရပ်ကြီးအပြည့်ဒီရေကောက်ပွဲမှာဒီကမ်ပိန်းနဲ့ပတ်သက်တဲ့အဲဒီအတန်းစိတ်တွေတော့လားဒီအတန်းစိတ်တွေကတန်းမှုတွေဒီရေကောက်ပွဲခုံထွက်ဒီထွက်မှုတွေတော့လားဒါမျိုးတွေကတော့ဒီဥပဒေထဲမှာဆိုလို့ရှိရင်ပုံပြီးတော့မှဒီတမူပြည်စီဆိုင်လုံးနဲ့အနေနဲ့အဲတိုက်ယူပြီးတော့မှဒီကမ်ပိန်းပြတ်မှုတွေကိုကြည့်ရတယ်ဒါဆိုရင်ကျွန်တော်တို့ဒီကြိုးရည်တဲ့တစ်ခုကတော့ဒီလိုမျိုးဥပဒေနဲ့ဥပဒေကိုတောင်းလိုက်တော့လည်းပဲကျွန်တော်တို့ကဒီပေါ်မှာလိုက်ပြီးတော့မှဒီအကောင့်ထဲဖွင့်နိုင်မှာကျူတဲ့အတိုင်းလေးတွေကိုလည်းကျွန်တော်တို့ကစမ်းသပ်ရမယ့်ဟာလေးတွေရှိတာပြီ။
ဟုတ်ကဲ့ဒီနီးဥပဒေတွေဥပဒေတွေအပြောင်းလဲလုပ်တဲ့အခါမှာဒီစီပင်အုပ်ချုပ်မှုတွေရဲ့လုပ်ပိုင်ခွင့်နဲ့ပတ်သက်လို့ရောဘယ်လိုများသဘောထားရှိပါလဲခင်ဗျာ။ပြောင်းမှုလိုပါသေးလားလုပ်ပိုင်ခွင့်ဘယ်လောက်ထိကျေပြန်ပေးထားပါလဲ
။အဲ့မှာကျွန်တော်တို့ကဒီဒုတိယချက်တစ်ခုကလေကျွန်တော်ဒီနီးရုပ်တမကျင်းဆိုင်ရာနီးဥပဒေကြောင်းလဲလိုက်တယ်ပေါ့နော်။ကြောင်းလဲလိုက်တဲ့ဆိုပေမဲ့ကျွန်တော်တို့ဒီမှာမထင်ရှားတဲ့အချက်ကဒီရေးကောက်ခံလိုက်တဲ့ကိုယ်စားလှယ်ရဲ့တောင်းပန်ပါလဲပေါ့နော်။အဲ့တော့ဆိုလို့ရှိရင်ကျွန်တော်တို့ကဒီမှာမြင့်မြန်ဆိုရင်မြင့်မြန်ကောင်ကြီးဥပဒေရှိမယ်။အဖွဲ့ဝင်ဖြစ်ရှိမယ်အဖွဲ့ဝင်ဖြစ်ရှိမယ်ပေါ့နော်။ဒီမှာဒီကျွန်တော်တို့ကမြင့်မြန်အဆင့်ဆိုရင်ကျွန်တော်တို့ဒီဒီကသုံးဦးပြီးတော့ပါမယ်။ဒါလေးတော့အဆင့်မှာဆိုလို့ရှိရင်33မြင့်မြန်အတိုင်းတောင်းပါ။ဆိုတော့ဒီ6ဦးပြည့်တယ်။ဒါဆိုတော့ကိုယ်စားလှယ်ကျွန်တော်တို့ဒီပြည်သူရေးကောက်တဲ့ကိုယ်စားလှယ်တရားနာမှာဥပေါ်ထွက်လာမယ်။ဒါမဲ့ကျွန်တော်တို့ဒီဥပဒေမှာအဲတိကျကြမယ်ရေးသားရဲ့ရေးသားထားတဲ့အချက်ကဥပမာဒီဒုတိယမြို့တော်ကြီးဆိုရင်ကျွန်တော်တို့ဒုတိယမြို့တော်ကြီးရဲ့တာဝန်တွေကိုရေးသားထားလို့ရှိတယ်ဒါဆိုရင်ကျွန်တော်တို့ဒီမြို့နယ်အဆင့်ကော်မတီဥက္ကဋ္ဌရဲ့အဖွဲ့ဝင်တွေရဲ့ တောင်းရင်ကျွန်တော်တို့ဒီပြကြကြဒီကနေမျိုးရှိဘူးပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့ကဒီဓာတ်ပြပိုင်းဆိုင်ရာပေါ့နော်ဒီဇီငွေဒီအဆုံးသေးတွေကိုဘယ်လိုမျိုးကျွန်တော်တို့ကစုံစမ်းနေလဲနောက်ပြီးဒီတီတီတီကလိုလာတဲ့ဒီတီတီငွေစာမှုလုပ်ငန်းတွေကိုဘယ်လိုအကောင့်ထဲဆက်ဆံနေလဲဆိုတော့ဒီအပိုင်းနေမှာပေါ့ကျွန်တော်တို့ဒီဟိုသိကြထူချတဲ့ဒီကနေ့ခုမျိုးတွေကျွန်တော်တို့တွေ့ရပြီပေါ့
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကတော့လက်ရှိဒီလာမယ့်2019ရွေးကောက်ပွဲနဲ့ပတ်သက်လို့ပေါ့ပထမတစ်ခေါက်တက်ဆိုင်အများပြည်သူသိထားတဲ့ချက်တွေပိုပြီးသတိထားမယ့်ချက်တွေဘာတွေများရှိပါလဲခုနမတ်တေသာရှင်လက်ကြီးပြောသွားတဲ့ထဲမှာတော့အိန်အောင်စုတစုကိုတမဲမဟုတ်တော့ဘဲနဲ့အခု session နှစ်ပြည့်တဲ့လူတိုင်းပါမယ်တခုပါဝင်ပေါ့တချမ်းနဲ့အများပြည်သူသိထားတဲ့ချက်တွေဘာရှင်းပြများရှိပါသေးလဲ
ဟုတ်ကဲ့ဒီအများပြည်သူသိထားတဲ့ချက်တွေတော့ကျွန်တော်တို့ကအခုဒီလာမယ့်ဒီ season ရွေးကောက်ပွဲမှာကျွန်တော်တို့ဒီမဲလေးနဲ့တွေ့ရမယ်အဲ့ဒါတော့မြန်မာကကျွန်တော်တို့ဒီနေ့ဥက္ကဋ္ဌအတွက်ကတမင်ကော်မတီအဖွဲ့ဝင်တွေအတွက်ကတမင်အဖွဲ့ဝင်တွေအတွက်ကတမင်ဆိုပြီးတော့ကျွန်တော်တို့ဒီနေ့အစဉ်ပုံနေပြရပါမယ်။နောက်ပြီးတော့ဒီမျိုးရောအစဉ်အဆိုလို့ရှိရင်လည်းတမင်ပြရပါမယ်။အဲ့တော့စစ်စစ်ကြောင်ကျွန်တော်တို့ဒီမဲသွားပေးနိုင်တဲ့ဒေသနဲ့မှာပါတဲ့အဆက်ဆက်ရှင်တွေဖြစ်ပြီးတဲ့ဒီတိုင်းဒီနေပြီးမဲ့ဆိုကျွန်တော်တို့ကစနာမဲလေးမျိုးကိုကျွန်တော်တို့ပြရမှာဖြစ်ပါတယ
်။ဟုတ်ကဲ့။
အဲ့ဒါလေးတစ်ခုကတော့ကျွန်တော်တို့ဒီမဲပေးနိုင်တာမှတ်သားဖို့ပါ။ဆက်နောက်တစ်ချက်ကတော့ကျွန်တော်တို့ဒီစိတ်ပူတာကဒီအပိုင်းထဲမှာတော့အဲ့ဒီလိုဒီနေ့ဆင်းနေတက်ပြီးတော့ဒီညနာမှုတွေတော့ရှိနေပြီ။ဒါပေမဲ့အဲ့ဒီမှာဒီကြောပြီးတော့မှဒီနေ့ဆင်းကိုကြည့်ရှုတဲ့ဒီအနေပြီးတယ်ပေါ့နော်။နေ့တည့်ရဲ့ကျတဲ့ခါကျတော့ကျွန်တော်တို့ရာဤပါကိုအချိန်ကြီးကြောပြီးတော့မှဒီလက်ထက်မှာရှိပြီးဒီကိုနေ့ချင်းကြည့်ကြည့်ခြင်းနဲ့ဒီနေ့ချင်းမှာပေါင်းလို့ဖြစ်ခြင်းနဲ့ဒါကြောင့်လို့ဆိုတော့ကျွန်တော်တို့ဒီမှာအားလုံးကထင်းနေနေဒီစက်ချက်တစ်ခုရှိတာကအန္တရာယ်တော့ဟိုရုပ်ပေါ်လေးရတော့ခဏခဏတော့လုပ်နေတယ်တိတ်တော့ဒီနေ့တည့်တဲ့ကျတဲ့မထူးလို့ထင်းနေဆိုတဲ့လူတွေလည်းများနေတယ်ပေါ့နော်။ဒါအဲ့ဒါကြတော့ကျွန်တော်တို့ဒီဒီဒီဒီတွေကိုသိစေတဲ့ဟာလေးတစ်ခုရတော့ဒီဒီမိုကရေစီအဲဒီကောက်ပွဲတွေဖြစ်လာဖို့အတွက်ကျွန်တော်တို့ဒီဒီမရရေကောက်ပွဲရလည်းအမတန်ဟောက်အရေးကြီးရယ်အထူးသဖြင့်ကတော့ဒါစီပီရေကောက်ပွဲဆိုရဲဟာမျိုးကကျွန်တော်တို့ပို့ပြီးတော့မှဒါဒီဒီမရခေါင်းဆောင်ကွန်မြူနီရဲ့ခေါင်းဆောင်ကိုယ့်ရဲ့ဒီကွန်မြူနီရဲ့ဒီစီမီတီကမှုနဲ့ဒီအုပ်ချုပ်ရေးပိုင်းမှာဒီပါဝင်လာတဲ့ဒီဆက်ဆက်သူတို့ကိုကျွန်တော်တို့ကဒါဖြစ်နေလို့ကျွန်တော်တို့ရွေးချယ်ရမယ်ပေါ့နော်ဒီအဲ့လိုမျိုးရွေးချယ်ရမယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ကဒီယာကြီးကဒီကြမ်းနဲ့မဆက်ပြတ်တဲ့ဒီမှာကျင်းပမဲ့စီဒီမျိုးောက်ပွဲကြီးရန်ကုန်မြို့တစ်မြို့ရဲ့အတွက်မဟုတ်ဘူးရန်ကုန်မြို့တိုင်းတစ်ခုရဲ့အတွက်မဟုတ်ဘူးတခြားသောကျွန်တော်တို့ဒီဒီမြေတိုင်းရဲ့အတွက်လည်းရည်ကြည့်တယ်ဒါလည်းလဲဆိုတော့ကျွန်တော်တို့အခုဒီတင်းတဲ့ပြည်နယ်ကျင်းပမဲ့စီဒီမျိုးောက်ပွဲမှာဆိုရင်ကျွန်တော်တို့ session meeting ကြီးကလည်းနေပေးနေကြဒါရန်ကုန်မှာလည်းရှိသေးတယ်ပေါ့နော်တခြားပြည်နယ်တိုင်းတွေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီတအိမ်ကောင်တမဲပေးရတယ်တခြားပြည်လို့ရှိရင်ဒီရက်ကွက်မှာကိုယ်စားလှယ်၄ဦးခေါ်ပြီးတော့မှဒီနေ့ပြည့်ရဲ့ကျင်းအဆင့်ဆိုတဲ့ခါကျတော့ဒီမှာကရည်ောက်ပွဲအဆင့်မပေါ်သေးဘူးပေါ့နော်အဲ့ဒါရန်ကုန်မှာလိုက်ကြည့်ဖြစ်တဲ့အတွက်ကျွန်တော်တို့ကလည်းဘယ်လိုလဲဖြစ်ဖြစ်ဒါကိုဒီနေသွားပြီးတော့မှကျွန်တော်တို့ဒီနေပြည့်တဲ့ဒီရက်ပိုင်းလေးကိုကျွန်တော်တို့များနာအောင်လုပ်ရမယ်ဒီကိုကြီးစီရေကောက်ပွဲမှာကျွန်တော်တို့ဒီဒီမနာရေကောက်ပွဲတွေကလည်းအရေးကြီးတယ်ကျွန်တော်တို့ကဒါမဖြစ်မနေနဲ့ပြည့်ရမယ်ဒီရက်ဟာလေးလည်းဒါဒီဒီဒီကိုသိကြည့်ကြပါဦ
းဟုတ်ကဲ့ပါခင်ဗျာမျက်နာမျက်နာတင်ရောမတ်တင်စားရှင်လေးရောလေတိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တော့ရှင်တူကဒီစနေပွဲကျွန်တော်ကြော်ညာမှာ Facebook ကတစ်ဆင့်ပြပို့ထားတဲ့စာလေးကျွန်တော်ဖတ်ပြချင်ပါတယ်မမိုးမိုးပါသူကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဘယ်သူမှစိတ်ဝင်စားကြပါဘူးတဲ့ပြည်သူလူထုမှလည်းအားမရှိတော့ပါဘူးတဲ့ရွေးကောက်ပွဲအခါတရာလှုပ်လဲထူးမခြားနာပါပဲတဲ့အဲ့တော့ကျွန်တော်ဒါနဲ့ပတ်သက်လို့ကိုယ်စီလောင်းဖြစ်တဲ့ဦးဝင်းချူဖိတ်ခေါ်ချင်ပါတယ်ခင်ဗျလူထုရဲ့ရန်ကုန်လူထုရဲ့စိတ်ဝင်စားမှုဘယ်လောက်များရှိပါလဲ
တော်တော်နည်းတယ်ပေါ့ဗျတော်တော်နည်းတယ်ဆိုတာပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းက15ရာခိုင်နှုန်းပတ်ဝန်းကျင်လောက်မဲပြီးတယ်လို့ဆိုပါတယ်အခုဒီကာလမှာပြည်ထောင်နေသွားမလားမသိဘူးပြတော်တော်ကိုသိဝင်လာမှုနေတယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့အခုရွေးကောက်ပွဲဒီစီယုံးရေးလုပ်ငန်းကြီးလည်းစနေပြီဝန်ချိုရဲလုပ်နေပြီဆိုတော့စီယုံးရေးလုပ်ငန်းကြီးနဲ့ပတ်သက်လို့ဘယ်လောက်ထိပြင်ဆင်ပြီးလုပ်နိုင်ကြလဲကုစလေရဲ့အနေနဲ့
ပါတီနဲ့ရှင်ရင်တော့တတိပုဂ္ဂလတွေအတွက်ကဲကဲရှိမှာပဲလေနိုင်ငံရေးပါတီဆိုတာကတော့တစ်နေ့တည်းကျအဲဖွဲ့စည်းထားတာဖြစ်တဲ့တို့ကသူကတိုင်းရင်းစစ်စီမြို့နယ်စီပြီးတော့ရပ်ကွက်စီအစင်းနဲ့စီယုံကြီးဆင်းနိုင်တဲ့အခါကျွန်တော်တို့လိုကျွန်တော်နယ်မြေမျိုးပေါ့ဆက်နှမြို့နယ်ကိုစီယုံကြီးဆင်းရမယ်ကိစ္စကြတော့တတိပုဂ္ဂလအတွက်အခက်အခဲရှိပါတယ်တတိတက္ကသာစီယုံကြီးဆင်းမယ်ဆိုရင်ဒီကိစ္စကတော်တော်ခက်ခဲမှာပ
ါဟုတ်ကဲ့အဲ့တော့ဦးဝင်းချိုတူတဲ့နေရဆိုရှင်ရမုံငွေဖြစ်ဖြစ်ဘာဖြစ်ဖြစ်ဘလို့တွားပြီးတော့ဟိုလုံနေရလဲအချိန်ကြီးက
လက်ရှိချိန်ကြတော့ကျွန်တော်ကကိုပိုင်ငွေပဲဆိုတော့ကျွန်တော်မိသားစုရဲ့ထောက်ပံ့ငွေကလွဲပြီးတော့ကျွန်တော်ဘယ်ကမှရမုံငွေမရှိပါဘူး
အဲ့တော့အဲ့တက်စီးမင်းနေပါပြီလှုပ်ထားတာရောရှိပါလားခင်ဗျနှစ်မတတဖြစ်အောင်ကုစလေကြီးကြားထဲမှာ
ဟုတ်ကဲ့သိနေရတဲ့ပုံပြီးမသုံးရဘူးဆိုတော့အဲတတ်မှတ်ချက်ရှိထားတယ်ပေါ့သို့တော်လည်းပဲကျွန်တော်ကသိနေရအဲသိနေရမဟုတ်ဘူးသိနေရလဲကုန်မှာမဟုတ်တဲ့အတွက်ဒီတတ်မှတ်ချက်ကကျွန်တော်တော်တော်သိပြီး အရေးကြီးဟုတ်ပါဘူ
း။ဟုတ်ကဲ့အခုစီးဝေးလုပ်ငန်းတွေပတ်သက်လို့ပြောမယ်ဆိုရင်ဝင်းချူပါခက်ခဲပြီးစင်ခေါ်ချက်တွေရှိရဆိုရင်ဘာတွေများရှိပဲခင်ဗျအဓိကအပြည
့်။အဲ့ဒါတော့ကျွန်တော်သိတတိမထားမိဘူး။ဘာကြောင့်လဲဆိုတော့အမှန်တကယ်ကျွန်တော်ဘာကြောင့်ဝင်ပြိုင်ခဲ့လဲဆိုရင်2010ကနေ2018အထိ၈နှစ်လုံးလုံးဒီပြည်သူအတွက်အကျိုးပြုအကျိုးရှိနေနိုင်တဲ့လုပ်ငန်းရပ်တွေမှာကြီးပဲကျွန်တော်အချိန်ကုန်ခံခဲ့တာ။ဒီမျိုးပြောရင်ဒီ၈နှစ်ကာကာလပတ်လုံးကျွန်တော်ဘဝကိုအများအတွက်ပဲမြုံနံနေတာဖြစ်တဲ့အတွက်စီပင်အတွက်တတိတန့်ဆိုပြီးကျွန်တော်ထူးထူးခြားခြားစီးယုံနေတာဘာမှတော့မရှိဘူးလို့ပဲပြောရမှာမသိ
ဟုတ်ကဲ့အခုနောက်ရွက်ောက်ပွဲနဲ့ပတ်သက်လို့ပါလူစိတ်ဝင်စားမှုအားနည်းတဲ့ခါကျတော့ခုနကရွက်ောက်ပွဲမှာတကယ်တမ်းစီးမင်းတွေပြောင်းလိုက်တဲ့ကိစ္စတွေဥပမာဆိုရင်ရင်းကတိန်တောင်တယောက်ပဲပြေးရမယ်အခု16နှစ်ပြည့်တဲ့လူတိုင်းပြေးရမယ်ဒီလိုအချက်တရားစာရန်ကုန်နေကန်တွေတေချာတိကြရလားခင်ဗျအ
ဲ့ဒါကအဖြစ်ပြန်ကြတော့အကုန်ကြခံထားတဲ့ရွက်ောက်ပွဲကော်မရှင်ကဦးစီးပြီးဆောင်ရွက်ပေးရမှာပါသို့တော်လည်းအဲ့ဒီဟာကိုဆောင်ရွက်တယ်မဆောင်ရွက်ဘူးဆိုတဲ့အချက်ရဲ့အဲပြည်သူတွေတကယ်သိလားမသိလားဆိုတဲ့အချက်ရဲ့ဆိုတာမှာတော့နည်းနည်းတန်လျာရှိပြရဖြစ်ပါတယ်ဆိုလိုတာကတော့အခုချိန်ဒီမဲပြင်းနေမှာမှန်သေးဘူးဆိုတာကိုကျွန်တော်ရဲ့လက်ရှိဝေါ်ပေါ်မှာလည်းကျွန်တော်တင်ထားတယ်နောက်တစ်ခါကျွန်တော်တို့နေမြေသုံးမှာအစိုးဆုံးအချက်ကနေမြေသုံးမှာအပြိုင်မဲ့ကော်မတီဝင်က10ဦးရှိတယ်10ဦးရှိတဲ့အတွက်မဲပြင်းစာရွက်အဲကော်မရှင်ရုံးနေမှာကတ်ထားတဲ့မဲပြင်းစာရွက်က2ရွက်ဖြစ်နေတယ်တခြားမျိုးနယ်ပြီးတခြားသုံးနယ်မြေတွေမှာက9ရောက်အထက်ကိုခုမှမရှိတဲ့အတွက်တို့ကစာရွက်တရွက်ထဲနဲ့ပြီးတယ်ကျွန်တော်တို့က2ရွက်2ရွက်မှမှတခါကျွန်တော်တို့အဲကျွန်တော်နံပါတ်က9ဖြစ်တဲ့အခါကျတော့8930ကတရွက်တိတိသုံးလေး96ကောင်ကတရွက်အဲတချို့မျိုးနယ်ဖြည်းဖြည်းချင်းပြောရရင်ဝေလူဝင်တောင်ပိုင်းရပ်ကွက်ကမဲဆန္ဒဟိုကော်မရှင်ရုံးရှိမှာသလိုရှိရဲ့တိတိသုံးလေး96ကောင်ပဲပါပြီးတော့8930စာရွက်မရှိဘူးအကူကတ်ထားတယ်ကော်ကွာသွားတယ်ဆိုတဲ့အခါကျတော့အဲ့8930မရှိတော့ဘဲနဲ့ခုနှစ်ယောက်သေးပြိုင်လာလို့မြို့နယ်ရပြည်သူတွေရက်ွက်တွေရပြည်သူတွေအမှတ်မှားနေပါလေဒီအကြောင်းအရာတွေကိုဆယ်တန်းဆာမွေဝဲဖြေဆိုတဲ့အချိန်ကျတော့မှပဲကျွန်တော်တို့လိုက်လံစစ်ဆေးပြီးအပြည့်ပေးအကြောင်းကြားမှာဖြစ်ပါတယ်
ဟုတ်ကဲ့အခုဒီစင်းပြုစုတဲ့အဓိကဒီမဲစင်းမဲဆန္ဒပေးနိုင်တဲ့လူစင်းပြုစုတာကယူကောက်ပွဲကော်မရှင်ကပဲလားတခြားအကူအညီပေးတဲ့အဖွဲ့အစည်းတွေရောရှိပါလားခင်ဗျာ
အဲ့ဒါကတော့ဟိုမမျက်နှာနာသိလို့မသိတာရှင်းလိုက်ရလို့ပိုသိပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့
ကျွန်တော်တို့ဟိုဒီအကြောင်းအရာတွေကိုသိမသိပါဘူ
းဟုတ်ကဲ့ကျွန်တော်အဲ့ဒါဆက်သေးမမျက်နှာနာသိကိုမေးချင်ပါလေခုနကမဲစင်းကိစ္စပါမဲစင်းပြုစုတဲ့အခြေအနေကတေးချာချာရောလုံနိုင်ရလားဘယ်လိုမြင်ပါလဲ
ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့ဟိုပါပေါ့တော့ဒီတိကျလုံလောက်တဲ့ကျွန်တော်တို့ဒီလေးလောက်မျိုးတော့မလုပ်ရသေးဘူးပေါ့လေဒါကျွန်တော်တို့ရောက်သေးရဲ့အဖွဲ့အစည်းနည်းနဲ့မဟုတ်သေးနဲ့ကျွန်တော်တို့ရောက်သေးရဲ့အတွေ့အကြုံကြောက်ရပါတော့ကျွန်တော်တို့ဒီတစ်ပတ်ဒီလိုမျိုးရဲ့စနေတမင်းမျိုးနည်းရမှာအဲဒီလိုဒီလက်ကမှရှိတင်ရတဲ့လုပ်ငန်းလေးတွေကိုမျိုးနဲ့တချို့မှာလုပ်ကြပါတော့။ဥပမာအဖြစ်ကျွန်တော်တို့ဒီရတဲ့ပုံမှာအဲကျွန်တော်တို့ဒီပညာပေးစနစ်ကိုကြောင်းပိတ်တဲ့အချိန်မှာဒီကိုယ်စားလောင်းမျိုးနဲ့ဖြစ်တာပေါ့နော်။အဲဒီမှာဆိုကျွန်တော်ကိုယ်စားလောင်းနှစ်ဦးကတော့ကျိုးနံနေပြီးတော့မဲစနစ်မှာမစားဘူးပေါ့နော်။ကိုယ်စားလောင်းမျိုးကိုနိုင်တယ်လို့လည်းကျွန်တော်တောင်းအဲ့ဒီအချိန်မျိုးကြီးတော့ကျွန်တော်တို့တွေ့ရတယ်။နောက်ပြီးတော့ကျွန်တော်တို့ရဲ့ဒီ observer တချို့ရဲ့ပြည်သူရဲ့တည်နေရလေတချို့ပြည်နယ်ကြီးမှာဆိုလို့ရှိရင်တော့ဒီ message channel တွေအဖြစ်အပျက်လေးတွေမှာပြောဒီ message မှာခတ်နေတာမျိုးပေါ့နော်အဲအဲ့ဒါမျိုးဒီ computer ရိုက်တဲ့ error လားဆိုတာမျိုးတွေတော့တွေ့ကြရတယ်ဒါတော့ဒီမှာဟိုဒီရပိုင်းလေးဒီမှာတချို့ရဲ့ပြည်သူချက်ကိုဒီမှာဒီချက်တွေဖြစ်ပါတယ်ဒီအဲ့အနေနဲ့ကတော့တခြားဒီအစီအစဉ်ကတော့ဒီရောက်တဲ့ပြည်သူခံစားမှုထွက်မှာပါ
တစ်ဆက်တည်းကျွန်တော်ခုနကမှများဒီနန္ဒသိန်းပြောသွားတဲ့ theme ပဲ CSU ရပ်ဖက်ဖွဲ့စည်းပြီးရဲ့စောင့်ကြည့်ခွင့်ကိုခွင့်ပေးတယ်ဆိုတာကအခုခွင့်ပေးတဲ့ဘလို့ပုံစံမျိုးနဲ့စောင့်ကြည့်နိုင်တယ်စောင့်ကြည့်ဖို့အချိန်တွေကဘလို့များရှိပါလဲခု
ဟုတ်ကဲ့အဲ့ဒီတိုင်းမှာတော့ကျွန်တော်တို့ဒီအခုဒီရုပ်ောက်ပဲဒီလေကော်မရှင်ပါနော်ဒီလေကော်မရှင်ကနေပြီးတော့မှဒီစက်ကြီးလေးလာမဲ့ဒီရက်ဖက်အဖွဲ့အစည်းတွေကိုကျွန်တော်တို့ဒီလေလာဆင့်ဒီဟိုဟာလေးကိုထုတ်ပေးရပေါ့နော်အဲ့ဒီဟာလေးကျွန်တော်တို့ဗားရည်လေးတက်တော်ကြီးဆက်ရကလေးကိုရထားပြီးအဲ့နောက်ရက်ဒီကလေးရှိနေတယ်ဆိုတော့ဒီကပ်ကြားကြီးထပ်ပြီးတော့ထုတ်ပေးရပေါ့နော်အဲ့ဒီကပ်ကြားရဲ့ဥမာကျွန်တော်တို့ကဒီတက်ရတဲ့ပြည်လေးမှာဒီဒီကမဥချထားမယ်ဆိုတော့ကျွန်တော်တို့ဒီမှတ်အတော်ပြင်းမှာဒီစင်းပြီးမှုရှိတာလေအဲစင်းပြီးတဲ့အခါမှာတော့ဒီကျွန်တော်တို့ရဲ့ဒီတက်ပြည်လာဒီများကဒီအဖြစ်တစ်ခုကတော့ဗန်းရှာပုံချက်ပြင်းပြီးပြီလေအဲစင်းတက်ပြည်ရဲ့နေကကျွန်တော်တို့ဒီအဲဘယ်လိုမျိုးမှာကျွန်တော်တို့ဒီတက်ပြည်လာတာဖြစ်ရှိတာ
ဟုတ်ကဲ့အဲ့အတွက်ကတကယ်တမ်း CSU ဘယ်နှဖွဲ့လောက်လုံနိုင်မယ်လို့ခံမှန်းထားကြလဲခင်ဗျစောင့်ကြည့်ရေကို
ကျွန်တော်ကဒီလောက်တဲ့ဒီလောက်ဆိုရင်တော့၃နှစ်ခွဲလောက်ပေါ့နော်ဒီ၃နှစ်ခွဲလောက်ကတော့အဲဒီတော့ဈေးလေးကဆန်းပြီးပို့တဲ့ဒီမှာပြင်းပြင်းထန်ထန်ရှိပါတယ
်ဟုတ်ကဲ့တခြားရွက်ောက်ပွဲကာလအတွင်းမှာဒီမဲဆွယ်စီယုံနေတဲ့မှုနဲ့ပတ်သက်လို့ကန့်တတ်တာမျိုးတွေတစုံတရာဟိုဖြစ်တာမျိုးတွေရောရှိပါလားခင်ဗျအ
ဲ့လိုမျို
ိုပိုင်းမှာလည်းကျွန်တော်တို့ဒီမတွေ့ရသေးဘူးပေါ့နော်အခုလောဆယ်ကတော့အလုံးစိတ်ပြနေတဲ့အချက်ကရောဒီပါပေါ့ဒီ messaging ကိစ္စနဲ့အဲဒါပြည့်ဒီပညာပေးကျွန်တော်တို့အခုမှဆိုလို့ရှိရင်ဒီရက်ဆက်ဆွေရပညာပေးပုံစံများမျိုးလေးလည်းရှိတယ်အဲဒီလိုလည်းအချိန်ကာလအားဖြင့်ကတော့ဒီစိတ်ပြီးတော့လည်းမပြောင်းတော့ဘူးတလားလောက်တော့ကျွန်တော်တို့ဆိုတော့အဲ့ဒီမှာဒီလူကြီးကတကယ်တကယ်သိတယ်ကလားဆိုတဲ့ပုံမှာတော့အဲဒီစိတ်မျိုးတချို့လည်းရှိပါတယ်တကယ်အပိုင်းမှာတော့တခြားပြဿနာတော့အခုချိန်ကြီးမတွေ့ရသေးဘ
ူးဟုတ်ကဲ့ကျွန်တော်မတ်တဇာရှင်လေးကြီးမေးချင်ပါတယ်ခင်ဗျာမတ်တဇာရှင်လေးကြီးခုနကဦးဝင်းချူပြောသွားတဲ့ထဲမှာတစ်ချက်ပါပါတယ်အဓိကတော့ကျွန်တော်တို့လည်းတွေ့နေရတဲ့အဓိကကျဲကိုစလေရီတဲမှာအာနာယအန်ဒီပါတီကဝင်ပြီးတော့နေရာမျိုးနဲ့နေရာတွေမှာဝင်ထားတာလေတွေ့ရပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင်အာနာယအန်ဒီပါတီနဲ့သတိပုဂ္ဂလရင်းနဲ့ပြန်ရတဲ့အနေအထားမျိုးတွေလည်းကြုံနေရပါတယ်အဲ့တော့ရွေးကောက်ပွဲနဲ့ပတ်သက်လို့လွတ်လပ်မှုမျှတမှုကိုဘယ်လိုများဟိုတုံ့တက်လို့ရမလဲကော်မရှင်ရဲ့အနေအထားပဲဖြစ်ဖြစ်အခင်းကျင်းမဲ့အနေအထားပဲဖြစ်ဖြစ်ပါ
ဟုတ်ကဲ့ပါဒါကကျွန်တော်တို့လက်ရှိမှာတကယ်ကိုစိုးရင်ရတယ်ပေါ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့အခြားသောရွေးကောက်ပွဲဥမာပြောရရင်ရကျေးစီရွေးကောက်ပွဲတွေမှာဆိုရင်လေကျွန်တော်တို့တမန်တော်တောင်းမှုနောက်ဒီရွေးကောက်ပွဲတွေရဲ့အခြေအနေကပြောရမယ်ဆိုဒီအင်းဝင်ဌာနဘက်ကလည်းအဓိကတွားခဲ့တာပေါ့နော်အဲ့မှာလည်းကျွန်တော်တို့အဓိကထောက်ပြခဲ့တာကအခုဒီဘက်ဒီ NLD ပါတီကအာဏာရလာတဲ့အခါမှာဒီပါတီရဲ့အာဏာကိုအသုံးပြုပြီးတော့ဒီကော်မရှင်အပေါ်မှာအဲဒီရောမိုးစင်နာမျိုးထုတ်ခိုင်းစင်နာမျိုးဒီလိုပုံစံလေးဖြစ်လာမှာတော့တကယ်ကိုစိုးရင်ခဲ့တယ်လက်ရှိတွေ့နေရတဲ့ဒီအချက်လက်တွေနောက်ဒီအရေးရောင်တွေပေါ့နော်ဒါတွေကိုမြင်ရလဲတော့တော်တော်လေးစိုးရင်ပုံရဖြစ်ရပါတယ်ဥပမာပြောရရင်တော့ကော်မရှင်ရဲ့ဒီဆုံးဖြတ်ချက်တစ်ခုပေါ့နော်ဆုံးဖြတ်ချက်တစ်ခုဒီပါတီအလံလေးမတုံးရအောင်ဆိုရဲကိစ္စရဲ့ဒီမှာသိနေရတာအတော်တင်းမှာပဲသူတို့ရဲ့ဆုံးဖြတ်ချက်ကိုပြင်နေပေါ့ပြင်ပြီးတော့ပြန်ထောက်ပြန်နေပါတီအလံလေးပုံလေးတွေတုံးလို့ရတယ်ဆိုတာမျိုးဖြစ်သွားတယ်ပေါ့ဆိုတော့ဒီလိုအချင်းကြီးမှာဒီဥပဒေကြီးကိုရန်ကိုကဒီလက်ရှိအာဏာရပါတီဒီဝီကြီးချုပ်ကိုရန်ဦးကြီးကြီးရဲ့ဆိုတာမျိုးကဒါအားလုံးသိထားပြီးသားဖြစ်ပါတယ်ဆိုတော့တော့ဆိုရင်တော့ဒီအာဏာရပါတီဟာသူနိုင်တော့တဲ့အချင်းကြီးတစ်ခုအဓိကရေးဆွဲပြီးတော့မှအားလုံးကိုဝင်ပြိုင်စေရဆိုတာမျိုးဖြစ်လာမှာပေါ့ဒါကိုအဓိကစိုးရင်တာပေါ့နော
်ဟုတ်ကဲ့ကျွန်တော်
တော့အခုဖွင့်နေရတဲ့အချိန်ကတော့ပါနေရတွေ့ရတယ်နောက်တစ်ခုကဒီပါတီတွေဝင်ရောက်ရှင်ပြိုင်တဲ့အခါတခြားနိုင်ငံတွေမှာလည်းပါတီတွေအနေနဲ့ဝင်ရောက်ရှင်ပြိုင်တာရှိပါတယ်ဒါပေမဲ့တော့မြန်မာနိုင်ငံမှာတော့ဒီဓာတ်သက်တော်ရွေးကောက်ပွဲမဟုတ်နေတဲ့အခါမှာဒီလက်ရှိဒီလိုရဲ့ service ကိုအထောက်အထားရတဲ့ပဋိပုဂ္ဂလတွေပုံများတဲ့ရေကောက်ပွဲမှာပါတီဝင်ကြိုင်နေဆိုရင်ဒီဘန်နာကြီးအချင်းကောပုံကြီးအချင်းကောဒါပဋိပုဂ္ဂလတွေအတွက်ကျွန်တော်တွေ့ရတာကတော့တကယ်အင်အားမတူဘူးပေါ့နော်သူတို့ရဲ့အတွက်နဲ့နာစီလို့ကျွန်တော်တွေ့ရပါတယ်ဟုတ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီ live season ချိန်ဆစ်သွားလို့ပါအဓိကပေါင်းဆွေးနွေးပြကြတဲ့မတ်တင်စာရှင်လည်းကြီးမတ်မြနန္နာတင်းနဲ့ဥဝင်းချိုးတို့ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်ရှင်တွေအားလုံးလည်းကျေးဇူးပါကျွန်တော်တို့ဒီ live season ကတော့အချိန်ကြောင့်ဒီမှာပဲညနာခွင့်ပြပါခင်ဗျာ
သားညုံအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့ Daily Line ဆွေးနွေးကအစီအစဉ်ကို VOA Burmese News Facebook စာမျက်နှာကနေပြီးတော့လည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။မနေ့ကပုံတူနေ့မနေ့ပိုင်း6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကို line လိုမီတာ19 19 25နဲ့လိုက်လက်မီတာ190တို့ကနေနားဆင်နိုင်ပါတယ်ရှင်။အခုအင်္ဂါနေ့ညထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စီရင်ရေးလှုပ်ဆောင်ချက်တွေပေါ်ကြေတဲ့နယ်စုံမဲဆစ်စီမှုတခုကိုအောက်တိုဘာဒီမိုကရက်အမတ်တွေတနင်္လာနေ့ကစတင်လိုက်ကြပါတယ်။အဲဒီထဲမှာသမ္မတရဲ့စီးပွားရေးလုပ်ငန်းတွေအုပ်ချုပ်ရေးအာဏာလွှဲပြောင်းရယူခဲ့တာနဲ့ပတ်သက်တာသူ့အပေါ်စုံမဲဆစ်စီမှုကိုဟန်တားဖို့တရားရေးဘက်မှဝင်ရောက်နှောက်ယှက်တာမျိုးရှိမရှိစတဲ့ကိစ္စတွေပါဝင်ပါတယ်။အမေရိကန်ဒေါ်လာ 5.6 ဘီလီယံထိတန်ဖိုးရှိတဲ့တင်သွင်းကုန်တွေပေါ်အခွန်ကင်းလွတ်ခွင့်ပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးကိုအမေရိကန်ကပြန်ရောက်သိမ်းတော့မယ်ဆိုတာကအိန္ဒိယနိုင်ငံကိုရိုက်ခတ်မှာမဟုတ်ဘူးလို့အိန္ဒိယဘက်ကတုံ့ပြန်ပြောဆိုပါတယ်။အိန္ဒိယအနေနဲ့သူတို့ရဲ့ဈေးကွက်တွေကိုမျှတပြီးကြိုးကြောင်းစီလျော်တဲ့ဝင်ငွေမျိုးအမေရိကန်ကိုပေးမယ်ဆိုတာအာမခံချက်ပေးမထားဘူးလို့ဆိုပါတယ်။ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးပေးထားတဲ့အစီအစဉ်ကလည်းအိန္ဒိယကိုဖယ်ရှားဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ယူကိုသမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားပါတယ်။ဖွံ့ဖြိုးဆဲနိုင်ငံ120လောက်ကတည်သွင်းကုန်တွေအပေါ်အကောက်ကွန်ရှော့ပေါ့ပေးထားတဲ့အထူးအထူးအခွင့်အရေး GSP အရအကျိုးကျေးဇူးခံစားရတဲ့နိုင်ငံတွေလည်း2019ခုနှစ်မှာအိန္ဒိယနိုင်ငံကအများဆုံးဖြစ်ပါတယ်။ပါကစ္စတန်နိုင်ငံတွေကလူအများပြားကိုဖမ်းဆီးလိုက်တဲ့အထိအိန္ဒိယပိုင်ကက်ရှမီးယားနယ်မှာပြည်ကလာကအထေကံဘုံးပေါက်ခွဲမှုရဲ့လက်သေးဖြစ်အိန္ဒိယကဆွဆွဲထားတဲ့စစ်သွေးကြွအဖွဲ့ခေါင်းဆောင်ရဲ့မိသားစုဝင်2ဦးလည်းပါဝင်ပါတယ်။ဂျာမနီနိုင်ငံမှာအစ္စရယ်ဆွေးနွေးဝါဒီလိုရတဲ့အခုအဖြစ်ဘုံးခွဲတိုက်ခိုက်မှုကြာစင်မှုနဲ့ရုရှားနိုင်ငံသားတဦးကိုဆွဲချက်တင်လိုက်တယ်လို့ဂျာမန်ဆိုရရှိနေတွေကအင်္ဂါနေ့မှာပြောပါတယ်။ဂျာမနီမှာတိုက်ခိုက်မှုကြာစင်မှုမှာပူပေါင်းပါဝင်သူတဦးကတော့ပြင်သစ်မှာတိကျတိုက်ခိုက်မှုတစ်ခုလို့ဖို့ကြံစည်မှုမှာပါဝင်ပတ်သက်မှုနဲ့ပြင်သစ်မှာပဲအဖမ်းခံထားရပြီတာပါခင်ဗျာ
ဟင်္ဂါနေ့ညနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမုံဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်နှွင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိတိုင်းဒိုမီတာ25နဲ့32တို့ကနေနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တော့မြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington. Welcome.